Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ VOA မြန်မာပိုင်း2019ခုနှစ်အောက်တိုဘာလ30ရက်အင်္ဂါနေ့ည9:00ကနေ10:00အထိအစီအစဉ်တွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ဒိုင်းဒိုမီတာ24.25/30တို့ကနေဖမ်းယူနာဆင်နိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်နာဆင်နိုင်ပါတယ်ရှင်။ကျမရှားဖောင်ပါဒီညအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင
်မင်္ဂလာညချမ်းပါရှင်ကျမတင်ကြီးထိုက်ပါတမအထွတ်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှူးဟောင်းကိုဆွဲချက်တင်ပြီးနေအိမ်အကျဲချုပ်ချထားပါတယ်ရာလူကဖေရှားခံရတဲ့ကာတလန်ခေါင်းဆောင်ကနိုင်ငံရေးခုလုံခွင့်မတောင်းဘူးလို့ပြောဆိုပါတယ်ဟမတ်စ်တို့အုပ်ချုပ်တဲ့ဂါဇာဒေသကမြောက်ဥမင်လန်ကောင်တစ်ခုကိုအစ္စရေးကဖြိုးချလိုက်တာကြောင့်ပါလက်စတိုင်းစစ်သွေးကြော9ဦးသေဆုံးရပါတယ်ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုတော့နားလောင်နေအတူကြီးညာပါမယ်ရှင်
ကောင်းပါပြီရှင်တည်င်းရွယ်ပြီးနားဆင်ကြရမယ့်တည်င်းလာရထဲမှာတော့
ကျွန်တော်တို့ကတည်င်းစစ်စစ်စစ်လက်ကံကိုလည်းအဲ့တယ်အဲ့ပေါ်မှာဘုရားကဘောဓိရှင်များတဲ့စီစဉ်လောက်ဝတ်ဆက်တာဘောဓိရှင်ချက်တွေကအနိုင်ငံသားမှာလက်ခံတာလည်းပါတယ်အဲ့ဒါကိုစီပြန်ပြီးတောင်းနေရင်ကျွန်တော်တို့အားလုံးဆက်ပြီးဆက်ပါမယ်
နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးဦးစောထေပြောသွားတာပါပြည်စုံကိုသတင်းနဲ့ပြည်မှာနားဆင်ကြရပါမယ်။ဒါ့အပြင်မြန်မာနိုင်ငံတနိုင်ငံလုံးအတွက်ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေဘယ်အထိရောက်နေပြီလဲဆိုတာတွေကိုပါနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်တမ်းကြီးထိုင်တဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာတာဝန်ထမ်းဆောင်ခဲ့တဲ့ပေါ်မနက်ဖို့ကိုအမေရိကန်ကစန့်ကျင်ပြီးပူပေါင်းကြံစည်မှုငွေမဲခွာချမှုအနာရှင်ဆန်တဲ့ယူကရိန်းခေါင်းဆောင်ဟောင်းဗစ်တိုင်ယန်နူကိုဗစ်ကိုထောက်ခံမှုရအောင်စီယုံပြောဆိုပေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစိုးရကိုလိန်လယ်မှုတွေနဲ့တင်းနှင်းလာနေမှာဆွဲချက်တင်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်နေမစ္စတာမနန်ဖို့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူရစ်ဂိတ်စ်တို့ကိုဆွဲချက်တင်တာဖြစ်ပါတယ်။အထူးစုံစမ်းရေးမှူးမူလာရဲ့၅လကြာစုံစမ်းစစ်ဆေးမှုအတွင်းပထမဆုံးအချိန်ဖြစ်နေသူတို့ကိုဆွဲချက်တင်တာဖြစ်ပြီးအခုဆွဆွဲချက်တွေကရွေးကောက်ပွဲနဲ့တိုက်ရိုက်ဆက်နွယ်ပတ်သက်မှုတော့မရှိပါဘူး။ American Democracyကိုအာရော့သွားစီဖို့နဲ့မစ္စတာထရန့်အနိုင်ရရေးအထောက်ကူပေးလှုပ်ရှားဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တယ်လို့ဒီနေ့အစောပိုင်းမှာအမေရိကန်ထောက်လှမ်းရေးအသိုင်းအဝိုင်းကသုံးသပ်ထားပါတယ်ဒီဆွဆွဲချက်တွေအပေါ်ရုရှားနိုင်ငံသား၏ဝန်ကြီးဆာဂေးလာဗရော့ကဒီကနေ့အင်္ဂါနေ့မှာပယ်ချလိုက်ပြီးအမေရိကန်ဒါမှမဟုတ်လည်းတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ခဲ့တဲ့အထောက်အထားတွေမရှိဘူးလို့ပြောဆိုပါတယ်အမေရိကန်သမ္မတထရန့်ဘက်ကလည်းသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပေါင်းကြံခဲ့တာမရှိဘူးလို့ခုခံပြောဆိုပါတယ်။မစ္စတာမနန်ဖို့နဲ့မစ္စတာဂိတ်စ်တို့နှစ်ဦးစလုံးကဝါရှင်တန်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထံကိုလာရောက်အဖမ်းခံခဲ့ပြီးနောက်ပိုင်းမှာတော့ပြည်ထောင်စုခုံရုံးမှာသူတို့မှအပြစ်မရှိဘူးလို့ရှောက်လဲခဲ့ကြတာပါ။သူတို့နှစ်ဦးကိုနေအကျဲချုပ်ချထားဖို့ခုံရုံးကဆုံးဖြတ်ပါတယ်။မစ္စတာထရန့်ရဲ့နိုင်ငံသားဆက်ဆံရေးအကြံပေးဟောင်းဂျော့ချ်ပါပါဒပလတ်စ်ဟာလည်းရုရှားဆိုရာဆင်းမြင်တာဝန်ရှိသူတွေနဲ့အဆက်အသွယ်တွေနဲ့ပတ်သက်ပြီးခဲ့တဲ့ဇန်နဝါရီလထုံးက FBI အရာရှိတွေကိုလိညာခဲ့ကြောင်းအောက်တိုဘာလ5ရက်နေ့ကဝန်ခံခဲ့တယ်လို့အထူးစုံစမ်းရေးမှူးမူလာကထုတ်ဖော်ပြောဆိုထားပါတယ်ရှင်
စပိန်နိုင်ငံကတလုံးနီးယားဒေသရဲ့အကြီးအကဲဖြစ်ကနေဖယ်ရှားခံခဲ့ရတဲ့ကာလက်စ်ပွိတ်ဒီမွန်ကသူ့အနေနဲ့ဘယ်လ်ဂျီယံနိုင်ငံမှာနိုင်ငံရေးခေါလုံခွင့်လျှောက်ထားမှာမဟုတ်ဘူးလို့ပြောဆိုလိုက်ပါတယ်။ကတ်လန်အစိုးရကောင်ဆောင်တွေကိုနိုင်ငံတော်အကြီးညိုပြက်စီမှုနိုင်ငံတော်ပုံကံမှုအာဏာအလွဲသုံးစားမှုတွေနဲ့အရေးယူမဲ့အစည်းအဝေးကိုစပိန်အစိုးရရှင်နေတွေကပြောဆိုပြီးနောက်တစ်နေ့ပါပဲမစ္စတာပွိတ်ဒီမွန်ဘယ်လ်ဂျီယံနိုင်ငံကိုရောက်ရှိလာတာပါ။နိုင်ငံရေးခလုံးခွင့်တောင်ပေါ်ရောက်လာတာမဟုတ်ပဲလွတ်လပ်မှုနဲ့လုံခြုံရေးအတွက်ရည်ရွယ်ပြီးလာရောက်တာဖြစ်တယ်လို့မစ္စတာပွိတ်ဒီမွန်ကဒီကနေ့အင်္ဂါနေ့ဘရပ်ဆဲလ်မြို့ဆိုမှာပြောဆိုခဲ့တာပါဘလောက်ကြကြနေမလဲဆိုတာကိုတော့သူကမပြောပါဘူးစပိန်နိုင်ငံကနေခွဲထွက်ဖို့အားပေးတိုက်တွန်းခဲ့တဲ့ကက်တလိုးနီးယားကောင်ဆောင်တွေကိုဆွဲချက်တင်မှုကြိုးပမ်းမဲ့အကြောင်းစပိန်ရှိနေချုပ်ဟိုဇေးမန်နူယယ်မာဇာကမနေ့တနင်္လာနေ့ကပြောဆိုခဲ့တာပါ
အာဖဂန်နစ္စတန်နိုင်ငံမြို့တော်ကာဘူးကတန်တမန်နယ်မြေမှာအသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်အနည်းဆုံး73ဦးသေဆုံးပြီးအများအပြားဒဏ်ရာရတဲ့အကြောင်းကျန်းမာရေးဝန်ကြီးဌာနတာဝန်ရှိသူတွေကပြောပါတယ်။ Islamic အစွန်းရောက် IS တို့ကသရုပ်လက်ချက်လို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလည်းမြို့တော်ကာဘူးကအာဖဂန်စစ်တပ်တင်တန်းချောင်းနီးအသေးခံဘုံးခွဲသမားကဖောက်ခွဲပစ္စည်းတွေတင်ဆောင်လာတဲ့သူ့ရဲ့ကားကိုဖောက်ခွဲတိုက်ခိုက်တာကြောင့်ဗိုလ်လောင်း15ဦးသေဆုံးပြီးအများအပြားဒဏ်ရာရပါတယ်။ဒီ တိုက်ခိုက်မှုကိုတော့တာလီဘန်တို့ကသူတို့လက်ချက်လို့ပြောဆိုခဲ့တာပါအဲ့ဒီသတင်းပတ်အတွင်းမှာပဲကာဘူးမြို့တော်ကလူစီကားတဲ့ရှီယာမွတ်စလင်ပလီချောင်းကိုအသေးခံပုံခွဲသမားကတိုက်ခိုက်တာကြောင့်ပလီမာဝတ်ပြုနေသူ50လောက်တေဆုံးခဲ့ပြီးဒီတိုက်ခိုက်မှုကိုတော့အစ္စလာမ်ရဲ့အစွန်းရောက် IS
အစ္စရေးနိုင်ငံနဲ့ဆက်ကဟာမတ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသမှာမြေယာဥမင်လိုင်ကောင်တူးနေတာကိုအစ္စရေးကဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သည်ကြွခွန်အုပ်တေဆုံးသွားပါတယ်။တနင်္လာနေ့ကဖောက်ခွဲမှုကြောင့်အခြားလူကိုဦးလေတန်ရရသွားခဲ့ပါတယ်။အစ္စရေးနေနဲ့သူ့ပြည်သူတွေကိုအနည်းပေးဖို့ရည်ရွယ်နေသူတွေရဲ့ရန်ကိုဆက်ပြီးကောက်ွယ်သွားမယ်လို့အစ္စရေးဝန်ကြီးချု
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24ကီလိုဟတ်စ12395လိုင်းဒိုမီတာ25ကီလိုဟတ်စ11965လိုင်းဒိုမီတာ32ကီလိုဟတ်စ9323လိုင်းဒိုမီတာ51ကီလိုဟတ်စ9885စနီတန်နူးနေမှာလိုင်းလိုက်မီတာ190ကီလိုဟတ်စ1905လို့နေပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းစီစဉ်ရင်အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြေညာနေပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဒါဇင်နဲ့ချီလိုက်ပါလာတဲ့တစ်သား၅ပန်းလီငယ်တစ်စင်းဒီကနေ့အင်္ဂါနေ့မှာမှောက်ခဲ့တာကြောင့်၄ဦးသေဆုံးတယ်လို့ရဲကပြောပါတယ်။ကလေးငယ်၂ဦးအမျိုးသမီး၁ဦးနဲ့အမျိုးသား၁ဦးတို့သေဆုံးခဲ့တာပါ။လေမောက်တာကနေလူ38ဦးကိုကယ်တင်နိုင်ခဲ့ပြီးစတဲ့ဦးကတော့စိုးရင်ရတဲ့အခြေအနေနဲ့စေယုံတင်ထားရတယ်လို့လည်းရဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ဖို့အတွက်တဦးကို5000ချက်ပေးခဲ့ရတာလို့လည်းလွတ်မြောက်လာသူတွေကပြောပါတယ်။ဩဂုတ်လကုန်ပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ရင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွင်အကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ6သိန်းကျော်သွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြရင်လေမောက်တာကြောင့်တိစုံသူကအနည်းဆုံး190လောက်အထိရှိနေပြီးအများစုကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်ကလေတွင်နဲ့ကူးလာနိုင်အောင်တဆင့်ကန်ဆောင်ရွက်ပေးမှုနဲ့လူပေါင်း469ဦးကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်။
တောင်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံရဲ့ဒုံးလန်နဲ့ရန်ကာကွယ်ရေးစနစ်ထထသက်ဆင်ထားမှုနဲ့ပတ်သက်ပြီးတောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားကတနမန်ဆက်ဆံရေးတွေတင်းမာလာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ခုတော့ဒီတင်းမာမှုတွေအဆုံးသတ်ပြီးနှစ်နိုင်ငံကောင်းဆောင်တွေလာမဲ့သတင်းမှအတွင်တွေ့ဆုံဆွေးနွေးပါတော့မယ်။အာရှပစိဖိတ်စီးပွားရေးဆိုင်ရာထိပ်သီးညီလာခံ APEC ရဲ့ဘေးဘက်မှာကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီဂျင်းပင်တို့တွေ့ဆုံမဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ APEC ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်ကနေ17ရက်နေ့အထိဗီယက်နမ်နိုင်ငံမှာကျင်းပမှာပါ။တောင်ကိုရီးယားတောင်ဘက်ပိုင်းကဆန်ဂျူမြို့ကောက်ွယ်ဟောင်းတစ်ခုထဲမှာထတ်စနစ်ကိုတပ်ဆင်ခဲ့တဲ့အတွက်တရုတ်ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတွေအေးစက်လာခဲ့တာပါ။မြောက်ကိုရီးယားဘက်ကပြစ်လို့လာနိုင်တဲ့မီဇိုင်းဒုံးကြီးကိုတံမြင်ဖို့အတွက်ထတ်စနစ်ကိုချထားရတာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပြမလို့တရုတ်တို့ကတော့ဒါဟာသူ့နိုင်ငံရဲ့လုံခြုံရေးကိုထိပါတယ်လို့ရအဖြစ်ရှုမြင်ထားတာဖြစ်ပါတယ်
။ထိုင်းဝန်ကြီးချုပ်ဟောင်ရှင်းလက်ရှင်းနဝတ်ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်လိုက်ကြောင်းထိုင်းအစိုးရကပြောဆိုပါတယ်။ဝန်ကြီးချုပ်ဟောင်ရှင်းလက်ကသူမတာဝန်ယူခြင်းကချမှတ်ကျင့်သုံးခဲ့တဲ့အစိုးရဘက်ကငွေကြေးစိုက်ထုတ်ပြီးစဘာဝယ်ယူတဲ့အစည်းအဝေးမအောင်မမြင်ဖြစ်မှုနဲ့ပတ်သက်ပြီးဖြစ်တဲ့စီရင်ချက်မချမီပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးခဲ့တာပါ။မစ်ရင်းလက်ကတန်တမန်နိုင်ငံကူးလက်မှတ်နှစ်ခုနဲ့ပုံကိုရေးသုံးနိုင်ငံကူးလက်မှတ်နှစ်ခုကိုင်ဆောင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဝင်ကြီးချုပ်ဟောင်ရှင်းလက်ကိုအစဉ်ချင်းမဲ့ဆောင်ရွက်မှုဆွဲချက်နဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းထိုင်းတရားရုံးချုပ်ကမျက်ကွယ်ထောင်ဒဏ်5နှစ်ချမှတ်ခဲ့ပါတယ်။မစ်ရင်းလက်ကပြစ်ဒဏ်စီရင်ချက်မချညာခင်မှာထိုင်းနိုင်ငံကနေထွက်ပြေးသွားတာဖြစ်ပါတယ်။ဆင်းရဲတဲ့လယ်သမားတွေထံကစကားကိုဈေးကွက်ပေါက်ဈေးထက်ပိုပြီးဝယ်ယူပြီးနောက်မှဈေးနှုန်းတင်ပြန်ရောင်းဖို့စဉ်းစားချက်နဲ့ဆောင်ရွက်ခဲ့တဲ့အစိုးရရဲ့စကားဝယ်ယူရေးအစီအစဉ်ကြောင့်ထိုင်းအစိုးရကဒေါ်လာတန်1000လောက်အရှုံးဖော်ခဲ့တာပါ။မစ်ရင်းလက်ကတော့ဒီဆွဲချက်တွေဟာနိုင်ငံရေးရွေးချက်ရှိတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပြီးဆွဲချက်တွေကိုညှင်းပါတယ်။ဝန်ကြီးချုပ်ဟောင်ရင်းလက်ဟာဗြိတိန်နိုင်ငံမှာရှိနေတယ်လို့ယုံကြည်ရကြောင်းထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပေမဲ့သူမဘယ်မှာရှိနေတယ်လဲဆိုတာကိုတော့အတိအကျမသိရပါဘူးရှင်။
ကဘာကြီးပုံနွေးမှုကိုထိန်းထားနိုင်ဖို့ရည်မှန်းသတ်မှတ်ထားတဲ့အဆင့်ထက်ဖန်လုံအိမ်တက်ငွေထုတ်လုပ်မှုက30ရာခိုင်နှုန်းလောက်ကျော်လွန်တော့မယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။ တိုးတက်အောင်ရည်မှန်းမဆောင်ရွက်နိုင်ရင်တော့ဒီရာစုနှစ်ကုန်ပိုင်းမှာအပူချိန်ကဖြားမြ3ဒီဂရီစင်နီဂရိတ်ကနေ 3.2 စင်နီဂရိတ်ထိတိုးလာနိုင်တယ်လို့သဘာဝပတ်ဝန်းကျင်ဆိုင်ရာကုလအဖွဲ့ကတန်ငွေထုတ်လွှင့်မှုဆိုင်ရာနှစ်ပတ်လည်အစည်းအခါစာမှာပြောဆိုထားပါတယ်။နှစ်စဉ်တန်ငွေထုတ်လွှင့်မှုတွေဟာ2030ပြည့်နှစ်အရောက်မှာကာဗွန်ဒိုင်အောက်ဆိုက်တန်ငွေထုတ်လွှင့်မှုကအနည်းဆုံးတန်ချိန်53ဘီလီယံအထိရောက်သွားနိုင်ပြီးဖြားမြအပူချိန်1ဒီဂရီစင်နီဂရိတ်ကျော်တိုးမယ်အရေးကိုကာကွယ်ဖို့အတွက်တတ်မှတ်ထားတဲ့42ဘီလီယံထက်26ရာခိုင်နှုန်းပိုများနေတာဖြစ်ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာတိဆောက်နေတဲ့ကြောင့်မူတွေတုံးလက်စစ်စီမံကိန်းတွေအပါအဝင်ကဘာကြီးပုံနှဲမှုကိုဖြစ်စေတယ်လို့ကြွမ်းကျင်သူတွေကပြောဆိုထားတဲ့ဖလောင်အိမ်တန်းငွေထုတ်လုပ်မှုကိုပိုးပြီးတော့ရှော့ချဖို့နိုင်ငံတွေရောကုန်ထုတ်လုပ်ငန်းကြီးတွေကပါဆောင်ရမယ်လို့လည်းအစိုးရခန်းကထောက်ပြထားပါတယ်။
ဩစတြေးလျနိုင်ငံကတာဝန်ယူလဲပတ်နေတဲ့ဒုက္ခသည်စခန်းမှာနေထိုင်ကြတဲ့ခူလုံကွင့်လျှောက်ထားသူ600ကျော်တို့ဟာဒေသခံတွေရဲ့အကြမ်းဖက်မှုနဲ့ရင်ဆိုင်ရမယ့်အရေးစိုးရိမ်ချက်ကြောင့်စခန်းကနေထွက်ခွာဖို့ဒီကနေ့အင်္ဂါနေ့မှာညှင်းဆန်နေပါတယ်။ပစိဖိတ်သမုဒ္ဒရာတဲ့ကပါပူဝါနယူဂီနီကျွန်းနိုင်ငံပေါ်ကမဲနုကျွန်းစခန်းကိုအင်္ဂါနေ့နောက်ပိုင်းမှာရင်းနဲ့လျှက်စင်မီတွေဖြတ်တောက်ဖို့တာဝန်ရှိသူတွေကစီစဉ်ထားပေမဲ့စခန်းမှာနေထိုင်သူတွေကတော့ထွက်ခွာဖို့ညှင်းဆန်နေကြတာဖြစ်ပါတယ်။စခန်းပိတ်သိမ်းဖို့အမိန့်ကိုယာယီဆိုင်ငံပေးဖို့ဒုက္ခသည်600ကျော်တို့ရဲ့ရှင်းနေတွေကပါပူဝါနယူဂီနီအစ်မြင့်တရားရုံးကိုအတနာခံစားတင်ထားပါတယ်။စခန်းထဲကိုအမည်မသိလူတစုရောက်လာပြီးပြည်ဘောဂရီနဲ့တခြားပစ္စည်းတွေကိုအဆောက်အုံတွေထဲကဖယ်ရှားခဲ့ကြတယ်လို့လည်းစခန်းမှာနေထိုင်သူတွေကပြောပါတယ်။စခန်းဆောင်ဖို့ဩစတြေးလျအစိုးရကငှားရမ်းထားတဲ့ပုဂ္ဂလိကလုံခြုံရေးအဖွဲ့တွေကမန်းလူစခန်းကနေထွက်ခွာသွားကြပြီလို့ဒုက္ခသည်တွေကပြောပါတယ်ရှင
်။နောက်ဆုံးရသတင်းတွေကိုမှတ်တမ်းရင်ထိုင်တဲ့နန်းလောင်တို့ပြောပြပေးကြတာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လင်းပေးပါမယ်ရှင်။ရခိုင်ပြည်နယ်မြောက်ပိုင်းကထွက်ပြေးသွားကြတဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးအတွက်မြန်မာအစိုးရကကြိုးပမ်းနေပေမဲ့နောက်နေမှာကိုစိုးရိမ်တယ်လို့မြန်မာအစိုးရကပြောပါရယ်ပြန်လည်လက်ခံရေးပိုင်းမှာမြန်မာအစိုးရဘက်ကအသင့်ရှိနေပေမဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့သဘောတူညီမှုမရသေးတာကြောင့်ဒုက္ခသည်တွေကိုပြန်လည်လက်ခံမနိုင်သေးတာလို့နိုင်ငံတော်တိုင်ပင်ခံယုံညွှန်ကြားရေးမှူးချုပ်ကပြောပါရယ်ရခိုင်ပြည်နယ်ဘက်မှာတော့အကြမ်းဖက်မှုကြောင့်နေရစွန့်ခွာနေရတဲ့သူတွေကိုနေရမှာပြန်လည်နေရချနိုင်ရေးလုပ်ငန်းတွေလှုပ်ဆောင်နေပါရယ်ဒီသတင်းပြည်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်မင်းခကသတင်းပေးပို့ထားပါရယ်ရှင
်ရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားသူတွေကိုမြန်မာအစိုးရဘက်ကစီစစ်လက်ခံဖို့အစဉ်အသင့်ဖြစ်နေပြီးမဲ့ပြန်လည်လက်ခံနိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်အစိုးရဘက်နဲ့သဘောတူညီမှုမရသေးဘူးလို့နိုင်ငံတော်အတိုင်ပင်ခံယုံညွှန်ကြားရေးမှူးဦးစော်ထေးကနေပြည်တော်မှာသတင်းတောက်တွေကိုပြောကြားခဲ့တာပါ။1993ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုဘင်္ဂလားဒေ့ရှ်ဘက်ကလက်မခံနိုင်တဲ့အတွက်နှောင့်နှေးနေရတာဖြစ်တယ်လို့ဦးစော်ထေးကပြောပါတယ်။
အဲ့တော့ကျွန်တော်တို့ကစီစစ်လက်ခံဖို့လည်းအသင့်ပဲ။အဲ့ပေါ်မှာဘောကဘောကြီးပြန်ပြရတယ်စီစဉ်နေတော့ဝတ်ချက်တယ်ဘောကြီးချက်ပြီးတော့အနေနဲ့ကြားမှာလက်ခံထားတဲ့ပါတယ်အဲ့ဒါကိုအချိန်ကမေးဆောင်နေတယ်ကျွန်တော်တို့အားလုံးဆက်ပြီးတော့ဆက်နေတယ်ကျွန်တော်တို့ကဆက်တယ်ဆင်းရဲတဲ့အခါမှာဒီနာရီစတက်ကဘောကြီးချက်မရဘူးဘောကြီးချက်ရမှာတော့ကျွန်တော်တို့လေ့လာမှာ
မြန်မာနိုင်ငံဘက်ကဒုက္ခသည်တွေပြန်နိုင်ရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်မှတခြားစဉ်းစားချက်တွေရှိနေမှာကိုလည်းစိုးရိမ်တယ်လို့ဦးစော်ထေးကခုလိုမှတ်ချက်ပေးသွားပါသေးတယ်
ကျန်ကြရတဲ့အကြောင်းရတော့ဒီဘက်မှာလည်းကျွန်တော်တို့ကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုစောက်တာစောက်ဖို့ပြောထားပြီးသားဖြစ်တာကဆက်စပ်လာနေတဲ့ဇနီးပါမှာလည်းဒုက္ခသည်တွေဆိုပလက်တင်ကွန်ဖရင့်ဆိုပြီးခေါ်လာတန်းကြနေချင်ပြန်ကြတယ်အဲ့တော့ဒါအကြီးကြီးပေါ့နော်ဒုက္ခသည်စခန်းကြီးတည်ထားတဲ့ဒေါ်လာတန်း300-400တော့ပြေးကြတာရတာတွေအပေါ်မှာဒီလူတွေကိုကျွန်တော်တို့ကပြန်လွတ်မှာနေသွားမှာကြောက်ကျွန်တော်ခုမှကျွန်တော်တို့နဲ့ပြန်လည်ပြီးတော့စစ်စစ်ပြီးတော့ပြန်လွှဲပြောင်းပေးဖို့သူတို့မှာတခြားစဉ်းစားချက်တွေရှိနေလားဗောနကျွန်တော်တို့ကဆိုရင်ကိုတော့ဒါအောင်နဲ့ကျွန်တော်တို့ကတော့ဆက်ပြီးတော့ကြည့်သွားမယ်ကြည့်ပြီးတော့အများဆုံးလက်ခံဖို့ကျွန်တော်လုပ်သွားမယ်
ဘင်္ဂလားဒေ့ရှ်ဘက်ကနေပြန်လည်လက်ခံလာတဲ့အခါရေလန်းကဆိုရင်ငခုရ၊ကုန်းလန်းကဆိုရင်တောင်ပြိုလက်ဝဲစတဲ့နေရာနှစ်နေရာသတ်မှတ်ပြီးလက်ခံသွားမှာဖြစ်ပါတယ်။လက်ရှိဒုက္ခသည်အရေးအတွက်နဲ့ပတ်သက်လို့စည်ရင်အတိအကျကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရဲချုပ်ကိုတောင်းထားပေမဲ့ခုထိမရသေးဘူးလို့ဆိုပါတယ်။ပြန်လည်လက်ခံရေးမှာစည်ရင်အပြည့်စုံရဖို့အရေးကြီးတယ်လို့လည်းဦးစော်ထေးကပြောပါတယ
်။ပုံမှန်မှာရောက်နေတဲ့လူကစတန်လေးပါတော့ရှိတယ်နော်မီဒီယာတွေမှာရေးတာ။ဟိုကျွန်တော်တို့လက်တွေမှာလုံးဝမဖြစ်နိုင်ဘူး။မြန်မာနိုင်ငံကသွားတယ်ဆိုတဲ့လူစင်ကျွန်တော်တို့ပေးပါလို့ကျွန်တော်တောင်းတာ။ခုထိတော့ကျွန်တော်ရတာမကြတယ်မရသေးဘူးနော်။အဲ့လူစင်ရပြီဆိုရင်ကျွန်တော်တို့စီစဲရတဲ့လုပ်ငန်းတွေကပို့ဆက်နေတယ်။ ဒီလူတွေမြန်မာတက်မှနေထိုင်ကြတာဟုတ်ပုံတယ်ကျွန်တော်တို့လက်ဝါကထောက်သားတွေဆွတ်တင်စေခေါ်တာရှိတယ်ဒါနဲ့ပြန်တိုက်ဆိုင်လိုက်ပုံများပဲပေါ့ပုံများအောင်လို့ကျွန်တော်တို့ကတောင်းတာဥတည်နေရတယ
်အမေရိကန်နိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမ်မကြီးမိုဟာမက်ဇီယာဦးတင်တဲ့ VOA မေးမြန်းခန်းမှာတော့တမ်မကြီးကဒုက္ခသည်တွေထားနေပြန်နိုင်ဖို့အတွက်အရေးတယူဆောင်ရွက်ဖို့မြန်မာအစိုးရကိုတိုက်တွန်းသွားခဲ့ပါတယ်မြန်မာစစ်တပ်ရဲ့နေမျိုးရှင်းလင်းမှုတွေကြောင့်မွတ်စလင်တွေတိမ့်နဲ့ချီနေရက်ကိုစွန့်ခွာပြေးရတာဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုဖြစ်တယ်လို့လည်းသူကစွပ်စွဲပြောဆိုခဲ့ပါသေးတယ်ရခိုင်ပြည်နယ်အာဆာအကြမ်းဖက်အဖွဲ့ရဲ့တိုက်ခိုက်မှုတွေနောက်ပိုင်းနေရက်စွန့်ခွာကဒုက္ခသည်စခန်းတွေမှာနေထိုင်ရသူတွေကိုအရင်နေခဲ့တဲ့နေရာတွေပြန်သွားဖို့အစိုးရကတိုက်တွန်းထားပြီးသူတို့တွေကိုပြန်လည်နေရာချထားဖို့မောင်နှောခရိုင်ဘက်မှဆောင်ရွက်နေပါတယ်ဒါပေမဲ့တဦးနဲ့တဦးကြားမှာယုံကြည်ချက်ပျက်စီးသွားတာကြောင့်အရင်လိုအစ္စလမ်ဘာသာဝင်တွေနဲ့နှီးတဲ့ကျေးရွာတွေမှာနေဖို့ကိုစိုးရိမ်သူတွေရှိနေပြီးနေရပြန်ဖို့ညှင်းဆိုတာတွေရှိတယ်လို့လူမှုကယ်ဆယ်ရေးလုပ်ငန်းတွေစောင့်ရွက်နေတဲ့ဟိန္ဒူဘာသာဝင်ဦးနီမော်က VOA မြန်မာပိုင်းကိုပြောပါတယ်
အဲ့ဒါမှလုတ်တဲ့ဗမာရှာမယ်ဆိုတော့အတိအကျမသိရသေးဘူး။ပယ်လီနီယာရှာတဲ့ဝတ်တော်စီလုတ်တဲ့ပန်နရီဘာရီရှာမယ်ဆိုရင်ကျွန်တော်တို့ဟိန္ဒူကောင်းဆောင်နေနေနဲ့ဆွေးနေပြီးတော့ဒီနေ့အသင့်တော်လာဒီနေ့ကလာမလာပါညာဘောနော်။အဲ့ဒါဒီကနေ့ဆွေးနေတဲ့ရေလို့ကျွန်တော်ပြတ်တာရှိပါတယ်။အဲ့ဒါအတော့ကျွန်တော်ကလောလောဆယ်ခမရှာမယ်ဒီမှာရှာမယ်တော့မပြောဘူး။ကျွန်တော်ရဲ့လည်းပေါ့ဆိုတာတယ်ဆိုတော့ကျွန်တော်ချာအရင်ကလို့ကျွန်တော်တိုင်းကြောင်းတဲ့မှာရှာချတဲ့မှာမဝင်ကြည့်ဘူးဒီကလန်ဒေရောဘာလို့ဆိုတော့မြို့အနိနာမှာပေါ့လေအဲ့လိုတော့ရှားတာမယ်ဆိုလို့ရှိရင်ကျွန်တော်တို့ကနေမယ်ဆိုပြီးတော့ဒီလိုပြောပြချရတာပါသူတို့တွေတော့ပတ်တယ်ပြောပြချရတာကျွန်တော်လည်းလိုမျိုးဒီကထားရှိပ
ါလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံသားမှာဘင်္ဂလားဒေ့ရှ်ဘက်ရောက်နေသူတွေကိုအများဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအများဆုံးနေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုသဘောတူညီထားခဲ့ပေမဲ့ဒုက္ခသည်တွေပြန်လက်ခံဖို့အသေးစိတ်တိကျတဲ့သဘောတူညီချက်ကိုတော့အခုချိန်ထိဘင်္ဂလားဒေ့ရှ်ဘက်နဲ့မြန်မာအကြားမှာသဘောတူညီချက်မရသေးပါဘူးရှင်
။မမေခသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။တစ်ဆက်ထက်မှာပဲရခိုင်ပြည်နယ်ကမတည်မငြိမ်အခြေအနေတွေကြောင့်ဆိုပြီးအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာတွေဆက်လက်ထွက်ပြေးနေကြောင်းကုလသမဂ္ဂကပြောပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေကြော့ပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာခဲ့ပေမဲ့လည်းဆက်လက်ထွက်ပြေးသူတွေရှိနေဆဲဖြစ်တဲ့အကြောင်းဒေသခံတွေနဲ့အာဏာပိုင်တချို့ကလည်းပြောဆိုနေကြတာပါဒီအကြောင်းပြည်စုံကိုဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ရှင
်ရခိုင်ပြည်နယ်မှာအာဆာအစွန်းရောက်အဖွဲ့ကလုံညုံရေးကင်းစခန်း30လောက်ကိုတိုက်ခိုက်ခဲ့ပြီးနောက်မတီမငိမ်အခြေအနေတွေကြော့ပြန်ပေါ်ပေါက်ခဲ့တာနလကြော်ကြာလာတဲ့အထိရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဆက်ပြီးထွက်ပြေးနေကြတာပါဒုက္ခသည်တွေဆက်လက်ထွက်ပြေးနေတဲ့အခြေအနေနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းမှုချုပ်ယုံပြောခွင့်ရဖို့ကိုစတီဗင်ဒူဂျာရက်စ်ကလည်းမနေ့တုန်းကသတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
UN Office for the Coordination of Humanitarian Affairs tell us that the number of Rohingya refugees who have fled Myanmar and arrived in Bangladesh has reached 607,000.
ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးယုံ UN OCHA ရဲ့ပြောကြားချက်အရဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်အရေအတွက်ဟာ 6,900,000 ရှိသွားပြီဖြစ်ပါတယ်။ဒီဒုက္ခသည်ထက်ဝက်ကျော်ဟာမူလကရောက်နေကြတဲ့ဒုက္ခသည်တွေယာယီတဲထိုးပြီးတော့နေထိုင်ကြတဲ့ကုတုပလောင်တိုးချက်ဒေတာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကသတ်မှတ်ပေးတဲ့မလမကန်ဒေတာတွေမှာနေထိုင်နေကြပါတယ်
။မြန်မာအာဏာပိုင်တွေကတော့စားနပ်ရိက္ခာနဲ့လုံခြုံရေးအတွက်တာဝန်ယူမှာဖြစ်ကြောင်းနဲ့နေရရင်ကိုမစွန့်ကြဖို့တိုက်တွန်းထားကြောင်းလည်းပြောဆိုထားတာပါ။ဒါပေမဲ့လည်းကန့်သတ်မှုတွေအခြေခံလိုအပ်ချက်တွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဆက်လက်ထွက်ပြေးနေရတာဖြစ်ကြောင်းမောင်းနှောမြို့နယ်မြို့သကြီးကျွော်ကမွတ်စလင်ဒေတာကန်တူဖြစ်တဲ့ကိုလှထွန်းကပြောပါတယ်
။ဆက်ထွက်နေလို့ပဲဆိုတာကျွန်တော်တို့ဘူတီတော်ကမရတယ်ဘူတီတော်ကဒီဖက်လာပြီးတော့ဟိုဘင်္ဂလားသွားဖို့သူတို့အဲ့လိုသွားလည်းမသွားနိုင်ဘူးဒီဘက်မှာကန့်ကျင်မှာတောင်းတင်နေတယ်ပြီးတော့မန္တလေးနည်းနည်းတွေ့နေတာရှိတယ်ကျွန်တော်တို့ AC နေကင်းမမရတာ AC နေကင်းရရင်ဒီသူမကိုအင်ကိုဆုံးသွားပြီးတော့တွေ့ပြရှင်မှာမဟုတ်ဘူးကျွန်တော်ကအခုပြဿနာတွေ့တာအခုနလာကြော်ပြီဒါမဲ့သူတို့ကအခုတိအသွားလာလဲကန့်တက်တာတယ်ပြီးတော့လူတွေကစားရေးတော့ရင်မှလည်းတော်တော်လေးကတက်တဲကျွနေရရှိတယ်သူတို့လူတွေတွေ့ပြနေတဲ့ဟာမှာစာရေးတော့ရအခက်အနေတွေ့ပြနေရလေးရှိတယ်။ပြီးတော့နောက်တစ်ခုကဒီ NVC ကိစ္စနဲ့တွေ့ပြနေတာရှိကြဘူး
။မောင်နှုံမြို့နယ်ကြီးကန်းပြည်မှာရှိတဲ့အမှတ်1နေကြားစောက်တက်ရဲမှုကြီးဝင်းတင်ကတော့နေရစွန့်ခွာထွက်ပြေးနေသူတွေရှိနေစေဖြစ်ပေမဲ့နေရရင်းမှာဆက်လက်နေထိုင်သူတွေလည်းအများအပြားရှိနေစေဖြစ်ကြောင်းပြောဆိုခဲ့ပါတယ်။
သူတို့သွားရွေးသွားတယ်နော်မသွားဘဲနဲ့နေရ ဥပမာပဲဗျတထောင်ရှိလေ900ဆက်တော့900ကျန်နေဒီအဲ့လိုမျိုးပေါ်ကိုရှိလို့ရှိကြတယ်မတော်မှလည်းလက်ရှိဒီမျိုးတဲမှာပဲဟိုဘာလို့ဒီဒီဆလန်နေလေဆလန်ကြီးဖွင့်လာတော့တွေ့ရတယ်အဲတော့တော့တွားနေလို့ရှိနေတော့ပဲပေါ့ကျွန်တော်ပြီးတော့လောတယ်တော့ပြန်လဲလက်ခံမယ်လို့ပြောတယ်လက်ခံပြီးဘလောက်ဘလောက်ဆိုတော့ကျွန်တော်တို့လောတယ်မရှိသေးဘူးဗ
ျမြမအစိုးရကတော့ထွက်ပြေးသွားသူတွေကိုပြန်လဲစီစစ်လက်ခံဖို့ဘင်္ဂလားဒေ့ရှ်တောင်ဝန်ရှိသူတွေနဲ့ဆွေးနွေးဆက်ဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တည်းဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့နဲ့မြန်မာတောင်ဝန်ရှိသူတွေကြားနားလည်မှုစာကြွန်လွှာနှစ်ရက်နဲ့အချက်ဆက်ချက်ကိုလက်မှတ်ရေးထိုးသဘောတူညီခဲ့ကြပါတယ်ခင်ဗျာ
။ကိုညံဝင်းအောင်တင်ပြခဲ့တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့မြန်မာနိုင်ငံကကုလရာယီဌာနကိုယ်စားလှယ်တာဝန်ပေးအပ်မှုအကြောင်းပဲတလဲကြည့်ကြရအောင်ပါ။မြန်မာနိုင်ငံကကုလသမဂ္ဂလုပ်ငန်းတွေကိုဦးဆောင်သွားမဲ့ယာယီဌာနကိုယ်စားလှယ်အဖြစ်နော်ဝေးနိုင်ငံသားခနုအော့စပေးကိုကုလသမဂ္ဂကတာဝန်ပေးလိုက်ပါတယ်။နိုဝင်ဘာလ၁ရက်နေ့ကစတင်တာဝန်ယူမဲ့ကုလသမဂ္ဂအကြီးအကဲအနေနဲ့မြန်မာနိုင်ငံမှာဘလို့စိန်ခေါ်မှုတွေရှိနိုင်ပါသလဲဆိုတဲ့အကြောင်းကိုမဆုမြတ်မွန်ကတင်ပြထားပါတယ်ရှင်။
ခွင့်ပြုတိုးတက်ရေးလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာကြေကြေပြတ်ပြတ်အတွေ့အကြုံရှိတဲ့နော်ဝေးနိုင်ငံသားခနုအော့စပေးဟာကုလသမဂ္ဂရဲ့လူသားချင်းစာနာမှုဆိုင်ရာယာယီညှိနှိုင်းရေးမှူးတာဝန်ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ယာယီဌာနကိုယ်စားလှယ်တာဝန်တွေကိုနိုဗင်ဘာလ၁ရက်နေ့ကနေစတင်တာဝန်ထမ်းဆောင်မှာဖြစ်ပါတယ်။ဒီတာဝန်တွေကိုနောက်ထပ်ထုတ်ပြန်ချက်မတိုင်ခင်အထိမစ္စတာအော့စပေးထမ်းဆောင်သွားမှာဖြစ်တယ်လို့ကုလသမဂ္ဂရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။သူဟာမြန်မာနိုင်ငံမတိုင်ခင်တီမောလက်စတေးနိုင်ငံမှာ2013ခုနှစ်ထဲကကုလသမဂ္ဂရဲ့ဌာနညှိနှိုင်းရေးမှူးတာဝန်ကိုယူခဲ့ပါတယ်။ဖိဂျီနိုင်ငံအပါအဝင် Pacific သဘောတရားနဲ့ထိစပ်နေတဲ့နိုင်ငံ၉ခုမှလည်းဌာနညှိနှိုင်းရေးမှူးတာဝန်တွေကိုထမ်းဆောင်ခဲ့ပူးပါတယ်။နိုင်ငံပေါင်း18နိုင်ငံကဖွံ့ဖြိုးတိုးတက်ရေးလူ့အခွင့်အရေးနဲ့လူသားချင်းစာနာမှုဆိုင်ရာကိစ္စတွေမှာကြေကြေပြတ်ပြတ်အတွေ့အကြုံရှိသူဖြစ်တယ်လို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရခိုင်ပြည်နယ်ပြည်ထနာအပါအဝင်ခက်ခဲတဲ့ပြည်ထနာတွေရှိနေတဲ့မြန်မာနိုင်ငံမှာကုလသမဂ္ဂကိုယ်စားလှယ်အနေနဲ့ဘလို့စင်ခေါ်မှုတွေကိုရင်ဆိုင်နိုင်ရပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ရဲ့တရုတ်နိုင်ငံဌာနကိုယ်စားလှယ်တာဝန်အပါအဝင်ကုလသမဂ္ဂမှာနှစ်ပေါင်း20ကျော်တာဝန်ထမ်းခဲ့ပူတဲ့ဒေါက်တာဒေါ်ရည်ရည်နွယ်ကိုမေးကြည့်ပါရစေ
။စင်ခေါ်မှုတွေအနေနဲ့တော့ဟိုကျွန်မလည်း UN မှာလုပ်ဖူးတော့လေဒီအတွင်းစင်ခေါ်မှုနဲ့အပြင်စင်ခေါ်မှုဆိုတာရှိလိမ့်မယ်။အတွင်းစင်ခေါ်မှုဆိုတာဒီ UN ထဲမှာလည်းအဖွဲ့တွေအများကြီးရှိတယ်။အဲ့ဒီအဖွဲ့တွေကလည်းတဦးနဲ့တဦးတစ်ဖွဲ့နဲ့တစ်ဖွဲ့သူရဲ့အဖွဲ့ရဲ့မူနဲ့အဖွဲ့ကိုဒီမြန်မာနိုင်ငံမှာဥဆောင်တဲ့လူပေါ်မူတည်ပြီးအဖွဲ့တွေကကွဲသွားတယ်ဆိုတော့အဲ့ဒီအဖွဲ့တွေကိုသူကစီးလုံးအောင်လုပ်ရမယ်တဒံနဲ့ထွက်အောင်ဟိုသူလုပ်ဖို့တာဝန်ရှိတယ်အပြင်စင်ခေါ်မှုကဒီလိုလေမြန်မာပြည်သူလူထုကအခုချိန်မှာ UN ကိုအမြင်မကြည့်ဘူးပေါ့ဆီမားကပါဝင်ဖြစ်ပါတယ်အဲ့ဒီထဲမှာဘာဖြစ်လို့လဲဆိုတော့ UN ကတရားမျှတမှုမရှိဘူးလို့ထင်ရတဲ့လူတွေအများကြီးပေါ့နော်အဲ့တော့ဌာနကိုယ်စားလှယ်အနေနဲ့ပြည်သူလူထုကိုသူဘလို့ UN ကဘလို့ကမ္ဘာကုလသမဂ္ဂကဘလို့ဆိုတာသူ့အနေနဲ့ဒီပြန်ပြီးနာမည်တောက်ပြောင်အောင်လုပ်ရလိမ့်မယ်ဆိုသူ့ကိုပြောလိုက်ပါလိမ့်မယ်သူ့ရဲ့ဒီဟိုဌာနချုပ်ကနေလေဆိုအဲ့ဒီစင်ခေါ်မှုတော့ရှိတာပေါ့နော်အဲ့ဒီစင်ခေါ်မှုကဘာနဲ့ဆက်နွယ်နေလဲဆိုတော့ဒီဆရာမတို့ရခိုင်ပြည်နယ်ကိစ္စနဲ့ဆက်နွယ်နေတယ်လေ
အဲ့ဒီရခိုင်ကိစ္စနဲ့ပတ်သက်လို့တစ်ဆက်တည်းမေးချင်တာပေါ့လေဒီရခိုင်ပြည်နယ်မြောက်ပိုင်းကိစ္စနဲ့ပတ်သက်ပြီးတော့ဒီကုလသမဂ္ဂအနေနဲ့ကမြန်မာအစိုးရနဲ့ရှေ့လျှောက်ပြီးတော့မှညှိနှိုင်းသွားရမယ့်ကိစ္စတွေအများကြီးရှိနေပါတယ်အဲ့တော့အဲ့ကိစ္စတွေအဆင်ပြေနိုင်ဖို့ပေါ့နော်အထူးသဖြင့်လူသားချင်းစာနာတဲ့အကူအညီပေးတဲ့ကိစ္စတွေမှာဒီအဆင်ပြေနိုင်ဖို့အတွက်အခုအသစ်လာမဲ့ဒီဌာနကိုယ်စားလှယ်အနေနဲ့ပေါ့နော်ဘလို့အလျှော့အတင်းတွေလုပ်လို့ရနိုင်မယ်လို့ရောတုံ့တက်လို့ရပါလဲရှင့်
အချို့တင်းလုပ်တယ်ဆိုတာချက်လေသူ့အနေနဲ့ဒီရခိုင်ဘက်ကိုရောဘင်္ဂါလီဘက်ကိုရောမြင့်မြတ်တက်တာစဉ်းစားယူရမယ်နော်တစ်အချက်ပေါ့နှစ်အချက်ကရှင်းရှင်းပြောရင်မြန်မာအစိုးရအနေနဲ့ဆရာမခဏခဏပြောဦးရဲ့မြန်မာအစိုးရအနေနဲ့သူ့ကိုအချိန်ကြီးထုတ်ပြန်ခွင့်ရှိတယ်ဒါတို့အစိုးရတော့မလုပ်သေးဘူးပေါ့လေဒါပေမဲ့ထုတ်ပြန်ခွင့်ရှိတယ်မြန်မာပြည်မှာသူက UN ရဲ့ဌာနကိုယ်စားလှယ်မြန်မာပြည်ပြီး UN ရဲ့တိုင်းဟိုပေါ့ UN မှာပါဝင်တဲ့တိုင်းပြည်တစ်ပြည်နိုင်ငံတစ်နိုင်ငံအနေနဲ့ရှိတဲ့အတွက်ကြောင့်ကျမတို့နိုင်ငံရဲ့ဟိုအချုပ်အခြာအာဏာကိုလည်းသူမကြည့်ဖို့စူးစမ်းရမယ်လေ
Mr. Knut Osby Matangin, Dita Winwego, Natan Saligu Nitega, Tansangere, Renata Log the Sally and Naro, Kuladamga Tana Joma, Darwin Pian Shui, Tansangma Chibare, Miss Log the Sally and Letaga, Rohingya Muslim Re, Luke Chopau Kanyares, Regisa Abo, Ayeu Sawyapu Anegere, Lu, Kuladamagago, Dandamu Rishigare, Kuladamga Dre Hujo Garo, Miss Log the Sally and Abo, Jongji, a PhD, Lu, Domjangedalu, Yamananga, Kuladamaga, Lungani, Dre, 2 years Bare, Sawyapu, Abo, Jesu Dinja, Jinja Jetema, Pyoja Tavarishi.
မဆူမြတ်မတင်ပြခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့မြန်မာနိုင်ငံတနိုင်ငံလုံးတွင်ငြိမ်းချမ်းရေးလုပ်ငန်းစဉ်နောက်ဆုံးအခြေအနေကိုနားဆင်ကြပါမယ်ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးရဲကော်မတီ UPDJC ရဲ့နေ့ရက်ကြာအစည်းအဝေးဒီကနေ့ပြီးဆုံးသွားပြီးဆွေးနွေးချက်အများစုနဲ့ပတ်သက်လို့ပြပြတဲ့ဆုံးဖြတ်ချက်မချနိုင်သေးတာကြောင့်ပြန်လည်တုံ့တက်ရေးဆိုင်ရာအလုပ်အဖွဲ ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDGC အစည်းအဝေးဟာဒီကနေ့ညနေ 3:00 ခွဲလောက်မှာပြီးဆုံးခဲ့ပါတယ်။နောက်ဆုံးနေ့ဆွေးနွေးပွဲမှာကျန်ရှိနေတဲ့နိုင်ငံရေးဆွေးနွေးမှုဆိုင်ရာမူပေါင်းတွေကိုပြန်လည်သုံးသပ်ပြင်ဆင်ဖို့ရရှိထားတဲ့သဘောတူညီချက်တွေကိုအကောင်အထည်ဖော်ရမှာစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်စေဖို့ Standard Operating Procedure SOP လုပ်ထုံးလုပ်နည်းတွေကိုလက်တွေ့နဲ့ကန့်ညီအောင်ရေးဆွဲဖို့စတဲ့အချက်တွေဆွေးနွေးခဲ့ပါတယ်။ဒီကနေ့ဆွေးနွေးတာတွေအတော်များများကတော့မပြည့်ပြတ်သေးတာကြောင့်နောက်လာမှာထပ်မံဆွေးနွေးဖို့ဆုံးဖြတ်ခဲ့ကြောင်း UPDJC ကနိုင်ငံရေးအစုအဖွဲ့အတွင်းရင်းမှုစိုင်းကြော်ညွန်းကအခုလိုပြောပါတယ
်။နိုဝင်ဘာအကြမ်းင်းတရားပတ်လောက်မှာဒီ framework ပေါ့လေမူပေါင်းတွေကို review လုပ်မယ်ပေါ့။မူပေါင်းတွေလုပ်ငန်းလမ်းညွှန်ပြပါတယ်ပေါ့ဗျာ။အဲ့ဒါတွေ review လုပ်မယ်။ဒီ review လုပ်ဖို့အတွက် review အလုပ်ဖွဲ့ပေါ့ဗျာ။ဟိုအစုအဖွဲ့တစ်ခုမှာ၈ယောက်စီပါတဲ့အလုပ်ဖွဲ့လိုမျိုးဖွဲ့ဖို့ရှိပါတယ်ဖွဲ့ပြီးတော့ဟိုမှာတာတရားသတ်မှာ review လုပ်မှာပေါ့လူပေါင်းရဲ့ POR ရဲ့
အင်ကာနေဆွေးနွေးပွဲအတွင်းမှာရခိုင်နဲ့ရှမ်းမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကျင်းပရေးအတွက်ညှိနှိုင်းခဲ့ရမှာရှမ်းမှာတော့ကျင်းပမဲ့နေရာရွေးချယ်သတ်မှတ်ရေးနဲ့ရခိုင်မှာတော့လက်ရှိဖြစ်ပွားနေတဲ့ပြည်ပခတွေကြောင့်ပြီးပြတ်တဲ့ဆုံးဖြတ်ချက်မချနိုင်ကြောင်းလည်းပြောပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပတာနဲ့ပတ်သက်ပြီးတိုင်းဒေသလက်နက်ကိုင်ဖွဲ့ရဲ့ကိုယ်စားလှယ်ဒေါက်တာစလိုက်လျံပုံစခေါင်းကအခမ်းအနားအပိတ်အမှားစကားပြောကြရမှာအခုလိုထည့်သွင်းပြောကြပါတယ
်လုံချုံကြီးကိုကြောင်းပြပြီးတော့ငင်းချိုင်းကိုဒုတိယဆင့်မှာမထားပဲနဲ့ငင်းချိုင်းကိုပထမမှာထားပြီးတော့ငင်းချိုင်းလို့ဆောင်ဖို့အတွက်လူအပ်နေတဲ့လုံချုံကြီးကိစ္စကိုဝိုင်းပြီးတော့စဉ်းစားပေးဖို့ကျွန်တော်အနေနဲ့မေတ္တာရပ်ခံချင်ပါတယ်ဒါတစုတစ်ခွေသေးလို့လို့ရတဲ့ကိစ္စမဟုတ်ဘူးကျွန်တော်တို့အားလုံးပေါင်းပြီးတော့မှလုပ်ရတဲ့ကိစ္စဖြစ်ပါတယ်အဲ့ဒီတွေ့ကြောင်ကျွန်တော်တို့အမျိုးသားရှင်နိုင်ငံရွှေနေပွဲကျင်းပတဲ့နေရာမှာလေးပဲလုံချုံကြီးကြောင့်ဆိုတဲ့ပေါင်ခန့်တမှုတွေမဟုတ်ပဲနဲ့ကျွန်တော်တို့ငင်းချိုင်းအတွက်လူအပ်ချက်အရကျွန်တော်တို့တင့်တော်တဲ့နေရာမှာကျွန်တော်တို့လုံနိုင်ဖို့ဆိုတဲ့အမျိုးစဉ်းစားပေးဖို့ကိုလည်းကျွန်တော်မေတ္တာရပ်ခံချင်ပါတယ်
ရခိုင်ပြည်နယ်ရေးကြောင့်နိုင်ငံတကာဖိအားတွေတိုးမြင့်လာချိန်မှာရခိုင်မျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုစစ်တွေမျိုးမှကျင်းပနိုင်မယ်ဆိုရင်ပြည်တွင်းအင်အားစုရဲ့ညီညွတ်မှုကိုပြတ်တရားရောက်ကြောင်းလဲဒေါက်တာစလိုင်းလျံမုံစခေါင်းကထည့်သွင်းပြောကြားပါတယ်ဒီကနေ့ဆွေးနွေးပွဲမှာ UPDJC ရုံးဖွင့်လေရေးအတွက်ရန်ပုံငွေလက်ခံရေးကိစ္စ27ရာစုပင်လုံဒုတိယအစည်းအဝေးဆုံးဖြတ်ချက်38ချက်ကိုလွှတ်တော်မှာတင်သွင်းအတည်ပြုချက်ရယူရေးကိစ္စတွေမှာလဲဆုံးဖြတ်ချက်မချမှတ်နိုင်ခဲ့ပါဘူးတနင်္လာနေ့ကကျင်းပခဲ့တဲ့ပထမနေ့အစည်းအဝေးတုန်းကတော့27ရာစုပင်လုံတတိယအစည်းအဝေးမှာဆွေးနွေးမဲ့ခေါင်းစဉ်တွေကိုချမှတ်နိုင်ခဲ့ပါတယ်။အစိုးရဘက်ကတော့လာမယ့်ဒီဇင်ဘာလမှာ27ရာစုပင်လုံတတိယအစည်းအဝေးကိုကျင်းပဖို့ရည်ရွယ်ထားကြောင်းထုတ်ပြန်ထားပါတယ်။လက်ရှိအခြေအနေမှာတော့နှစ်လတာကာလအတွင်းဆောင်ရွက်ရမယ့်လုပ်ငန်းတွေကျန်ရှိနေတာကြောင့်တတိယအစည်းအဝေးကိုဒီနှစ်အတွင်းကျင်းပဖို့ခက်ခဲနိုင်ကြောင်းသုံးသပ်တာတွေလည်းရှိနေပါတယ်။
ကိုမိုးစောတင်ပြခဲ့တာပါရှင်။ VUE ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချက်ပေးစာတွေပေးပို့လို့တဲ့သောရရှင်တွေနားဆင်လို့တဲ့ဒေတာချင်းတွေတောင်းယူလို့တဲ့ဆိုရင် VUE ရဲ့ email လိပ်စာ bemis@vuenews.com မှာစာရေးသားပေးပို့နိုင်ကြပါတယ်ရှင
်။ VUE မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပြနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့တိုင်းတူ 24, 25 နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအင်ကာနေညအစီအစဉ်ကိုည9:00ကနေ10:00အထိဆက်လက်ထုတ်လွှင့်ပေးနေပါဗျာ။အခုမြန်မာစံတော်ချိန်ည9:00ခွဲအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့တရက်လေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုနားဆင်ကြရပါမယ်။ဦးသိန်းထိုက်ဦးတင်ပြပေးပါလိမ့်မယ်ရှင်။
ထောက်ဆက်ချောက်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်ပွဲတွေအတွင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီရင်ရေးမှုတွေနဲ့ရုရှားအစိုးရကြားပူးပေါင်းကြံစည်တာတွေရှိနိုင်ခြင်းအပေါ်မှာအထူးစုံစမ်းစစ်ဆေးနေတဲ့အဖွဲ့ကအရင်သမ္မတထရန့်ရဲ့မဲဆွယ်စီရင်ရေးမှု2ဦးဖြစ်ခဲ့တဲ့ Paul Manafort နဲ့ Rick Gates တို့ကိုဆွဲချက်တင်လိုက်တာကြောင့်အစင်းလာလေးကအမေရိကန်နိုင်ငံရေးမှာဟိုဟော်သောင်းလင်းဖြစ်တော့ပါလေထရန့်ရဲ့မဲဆွယ်စီရင်ရေးမှုမှာကူညီခဲ့သူ George Papadopoulos ကလည်းရုရှားနဲ့ဆက်နွယ်မှုတွေနဲ့ပတ်သက်ပြီး FBI စုံစမ်းရေးဘူရိုကိုလိမ်ညာခဲ့တာကြောင့်အပြစ်ရှိတယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုထားပါတယ်။ Donald Trump ရဲ့မဲဆွယ် CIA ဆိုင်ရာအကြီးအကဲတာဝန်ယူခဲ့တဲ့ Paul Manafort က FBI ပြည်ထောင်စုအထူးစုံစမ်းရေးဘူရိုမှာတင်းနာလေးကလာဖမ်းခံခဲ့တယ်ဆိုတဲ့သတင်းတွေထွက်လာပြီးနောက်ပိုင်းပြည်ထောင်စုတရားရုံးမှာအပြစ်မရှိတဲ့အကြောင်းထွက်ဆိုသွားခဲ့ပါတယ်။ဆွဲချက်တင်ခံရသူနောက်ထပ်ဖြစ်တဲ့သူနဲ့အတူအရင်ကမဲဆွယ် CIA မှုအဖြစ်အတူလောက်ကင်ခဲ့သူ Rick Gates ကလည်းအပြစ်ရှိတဲ့အကြောင်းထွက်ဆိုပါတယ်။နှစ်ယောက်စလုံးဟာပူးပေါင်းကြံစည်မှုလိင်ညာထွက်ဆိုမှုတွေနဲ့ယူကရိန်းအတွက်မဲဆွယ်စည်းရုံးမှုတွေအတွင်းငွေကြေးခေါ်အပ်ချက်မှုတွေမှာပါဝင်ပတ်သက်ခဲ့တဲ့ဆိုပြီးတရားစွဲဆိုခံထားရတာပါ။အရင်ကသမ္မတထရန့်ရဲ့မဲဆွယ်စည်းရုံးမှုတွေမှာလက်ထောက်တူအဖြစ်ဆောင်ရွက်ခဲ့သူ George Papadopoulos ကလည်း Hillary Clinton ကိုထိခိုက်စေတဲ့သတင်းချက်လက်တွေရယူရေးရုရှားနဲ့ဆက်နွယ်မှုတွေနဲ့ပတ်သက်ပြီးFBI ကိုလိမ်ညာခဲ့တာကြောင့်အပြစ်ရှိတယ်ဆိုပြီးအထူးစုံစမ်းစစ်ဆေးမှု Robert Mueller ကပြောဆိုထားပါတယ်။အပြီးတော့ပြောရေးဆိုခွင့်ရှိသူ Sarah Huckabee Sanders ကတော့ Papadopoulos ကမဲဆွယ်စည်းရုံးမှုတွေမှာအဓိကပါဝင်ခဲ့သူမဟုတ်ဘူးဆိုပြီးအခုလိုပြောပါတယ
်။ It was extremely limited.
It was a campaign that looked at about စေတနာဝင်တဲ့အစီအမံရှိပါတယ်။နောက်ပြီးမဲဆွယ်စည်းရုံးမှုတွေနဲ့ပတ်သက်လို့တက်တက်ကြွကြွဘာမှမလုပ်ခဲ့သလောက်ပါပဲ
။သမ္မတထရန့်ကတော့ရုရှားနဲ့ပူးပေါင်းကြံစည်တာဘာမှမရှိတဲ့အကြောင်း Twitter လူမှုကွန်ရက်ကရေးပါတယ်။ Manafort ရဲ့ရှင်းနေ Kevin Dowling ကလည်းတရားရုံးအပြင်ဘက်မှာသတင်းတောက်တွေကိုအခုလိုပြောပါတယ
်။ Mr. Manafort ဟာ Trump အတွက်မဲဆွယ်ပွဲတွေအတွင်းရုရှားအစိုးရနဲ့ပြိုဝက်ပူးပေါင်းခဲ့တယ်ဆိုတဲ့အထောက်အထားဘာမှမရှိပါဘူး။
မနက်ဖော်ပြီးခဲ့တဲ့နေ့ Republican ညီလာခံမှာ Trump ရဲ့မဲဆွယ် CIA ဆင်ရကြီးခဲ့ဖြစ်တာဝန်ယူခဲ့သူပါ Donald Trump ဆိုတဲ့သူကိုကိုယ်စလဲလောင်းတယောက်ဆိုတာတဲ့ဘလို့လူစားလဲဆိုတာနားလည်စေချင်တယ်လို့သူကပြောဆိုခဲ့တာပါပြီးခဲ့တဲ့နေ့ဩဂုတ်လမှာပဲသူ့ကိုတာဝန်ကဖယ်ရှားခံခဲ့ရပါတယ်တနင်္လာနေ့ကဆွဲချက်တင်လာရီဟာ Trump မဲဆွယ် CIA မှုတွေနဲ့ရုရှားကြားဆက်နွယ်မှုတွေအပေါ်မှာအထူးစုံစမ်းစစ်ဆေးမှုဖြစ် Robert Mueller တာဝန်ယူခဲ့ပြီးနောက်ပိုင်းပထမဆုံးရာဇဝတ်ကြောင်းအရာရေးယူဖို့အဓိကခြေလှမ်းတစ်ခုလှမ်းလာတာဖြစ်ပါတယ် FBI ကိုလိမ်ညာခဲ့တဲ့ Papadopoulos အပြစ်ရှိတယ်လို့ပြောဆိုတာကလည်းအလေအပြောင်းတစ်ခုဖြစ်တဲ့အကြောင်းတရားရေးဆိုင်ရာကြောင်းကျင်သူတူဖြစ်တဲ့ Gradle Burn Sustoring က VOA ကိုပြောပါတယ်
Trail that goes back to the Trump campaign we don't know if
Trump ရဲ့မဲဆွယ်စည်းရုံးမှုတွေကိုပြန်ပြီးတော့တရားစွဲမယ်ဒီမဲဆွယ်မှုတွေကရာဇဝတ်မှုနဲ့ဆက်နွယ်လားမဆက်နွယ်ဘူးလားဆိုတာကျွန်တော်တို့မသိပါဘူးဒါပေမဲ့ရုရှားနဲ့ပတ်သက်လို့တရားဝင်စပြီးတော့အရေးယူတာကတော့စတွေ့နေရပါပြီ
။ Robert Mueller ရဲ့စွန့်စမ်းစစ်ဆေးရေးကစပြီးဆွဲချက်တင်တာတွေဝင်လာတဲ့အတွက် Trump ဆိုးရအင်ဂျီတော်အတွက်နိုင်ငံရေးအကြီးအကျယ်နောက်ဆက်ဖြစ်စေလိမ့်မယ်လို့လည်းသူကပြောဆိုပါတယ်။
No mistake about it. This is a huge distraction.
တခြားရာကတော့ဒီကိစ္စဘယ်ကိုဥတည်ဆက်သွားမလဲတော့မသိဘူး။အကြီးအကျယ်နောက်ဆက်ဖြစ်စေမှာတော့တေချာတယ်။အော်တိုဘလ5ရင်းနဲ့မှာ Papadopoulos မှာအပြစ်ရှိတယ်ဆိုတဲ့ရှောက်လဲချက်ကနောက်ဆုံးတွေ့ရမယ့်အချက်လား။ဒါမှမဟုတ်ပြဿနာကြီးတစ်ခုလုံးရဲ့အစပြိုးလာတဲ့အချက်လားကျမတို့မသိသေးပါဘူ
း FBI ဒါရိုက်တာ James Comey ကိုယာတူကဖေရှားဖို့သမ္မတထရန့်ဆုံးဖြတ်ပြီးတဲ့အချိန်မှာပဲ Robert Mueller ကရုရှားရေးရွေးကောက်ပွဲမှာဝင်ရောက်စွပ်ဖက်မှုတွေကိုစုံစမ်းဖို့အထူးစုံစမ်းစစ်ဆေးရေးမှုအဖြစ်တာဝန်ဆယူခဲ့တာဖြစ်ကြောင်းပါခင်ဗျာ
အ American နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်ကိုနားဆင်ခဲ့ကြရတာပါအခုတော့သောရရှင်တွေစောင့်မျှော်နေတဲ့တရားရည်လိုင်းစဉ်ကအစီအစဉ်ကိုစတင်ပါတော့မယ်စီစဉ်တင်ဆက်သူကိုတာညိုဦးနဲ့ထုတ်လုပ်သူမဆုမွန်တို့တင်ဆက်ပေးသွားမှာပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားရည်လိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့လက်ရှိရွေးချယ်ကန် NDI အစုအဝေးနဲ့စစ်တပ်ရဲ့ဆက်ဆံရေးကိစ္စပါဆီယနာရှင်တွေရဲ့တိုက်ခိုက်ဖြစ်တဲ့နှစ်အတော်ကြောင်းနေခဲ့ရပြီးတော့မှအာဏာရလာတဲ့ NLD အစိုးရရဲ့လက်ထက်မှာစစ်တပ်ဟာစင်ပြိုင်သဘောမျိုးရှိပြီးတော့လက်ရှိမှာရွေးချယ်ခံဆွေးနွေးတဲ့စစ်ဘက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့တုံ့တက်ဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့ဒီတဲ့အနေနဲ့စီစဉ်မှာတော့စစ်ဘက်ရပ်ဖက်ဆက်ဆံရေးနဲ့အခုလိုရှိနေတဲ့နိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုတုံ့တက်ဆွေးနွေးမှာဖြစ်ပါတယ်။အဓိကပါဝင်ဆွေးနွေးပြီးပုဂ္ဂိုလ်3ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမလူကတော့မြန်မာနိုင်ငံရေးအကြီးခတ်သူလူဖြစ်တဲ့ဒေါက်တာခင်စောဝင်းဖြစ်ပါတယ်နိုင်ငံကျင်းသားဟောင်းလည်းဖြစ်ပါတယ်နောက်တူကတော့ဒီရှင့်နေကြီးဦးသိန်းတန်းဦးပါရှင့်နေဦးသိန်းတန်းဦးကလည်းနိုင်ငံကျင်းသားဟောင်းပါနောက်တူကတော့ NHK ကသတင်းဌာနကဒီသတင်းမီဒီယာသမားဖြစ်ပါတယ်ကိုတီဟာသွေးဖြစ်ပါတယ်သုံးစလုံးဒီ line ပေါ်ကိုရောက်နေပါပြီခင်ဗျကျွန်တော်အရင်ဆုံးဒေါက်တာခင်စောဝင်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျဒေါက်တာခင်စောဝင်းကြားပါပါလားခင်ဗျ
ဟုတ်
ကဲ့ကျွန်တော်ခုနကပြောသလိုပါဒီလက်ရှိ energy အစိုးရလက်ထက်မှာစစ်ဖက်အရက်ဖက်ဆက်ဆံရေးမှာအုတ်ချုပ်မှုပုံစံနှမျိုးဖြစ်နေရဆိုပြီးတော့ပြောမှဆိုရင်တော့ကိုဖီအန်နန်က report ထဲမှာလည်းပါပါတယ်တခြားတုံ့တက်မှုတွေလည်းရှိနေပါတယ်ခင်ဗျာအဲ့တော့ဒီအခြေအနေကတကယ်ပဲလားဒေါက်တာခေစောဝင်းရဲ့အမြင်သိချင်ပါတယ
်ဟုတ်ကဲ့ကျွန်တော်ဒီဆောင်ကျွန်တော်ကိုရဲကျွန်တော်ပြောခဲ့ရရှိပါတယ်ကျွန်တော်ဒီမှာဆိုရင် energy မှာဆိုရင် dual state ပေါ့ဗျာနော်ဟိုလည်းကျွန်တော်လက်ခွန့်လည်းအုပ်ချုပ်နေဖြစ်နေတာပေါ့ဗျာဟုတ်ကဲ့အမေကမှတ်ပါလေဒီအဲ့တိုင်ကိုဖြစ်နေတာပါဟုတ်ပါတယ
်ဟုတ်ကဲ့အဲ့ဒါကပြောရမယ်ဆိုရင်ဖွဲ့စည်းပုံကြောင့်ဖြစ်နေတာလားတခြားအခြေအနေတွေကြောင့်လားခင်ဗျဘာလို့ဆိုဥသိစိန်နဲ့ထက်မှာလဲဒီဖွဲ့စည်းပုံနဲ့ပဲနေခဲ့တာ ਉ
ဟုတ်ကဲ့ဟုတ်ဟုတ်အခုဟိုကမ္ဘာပုဂ္ဂိုလ်ဖြစ်ရှာတော့ဗျာဥသိစိန်ကအရက်ဆက်ဆိုးတော့မယ်ဒီဘက်ဟိုဆက်ကလာတာ ਉ နော်စိတ်ပြန်အထူးကြသေးဘူးပေါ့အခုခေချာတဲ့ခါကျတော့အရက်ဆက်ဆိုးရလဲနော်စက်ပဲဆိုးရမယ်နှစ်ခုကကျော်လေးကိုဆက်ရှင်းစားပေါ်နေပါတယ်ခင်ဗျာ
။ဟုတ်ကဲ့အခုရခိုင်ကိစ္စအပါဝင်ပေါ့နောက်ပိုင်းတဲ့အခြေအနေတွေမှာဒါတွေကပို့ပြီးတော့တင်းမာလာကြီးရှိလားစစ်ဆက်လို့ရပါမလားဒေါက်တာခင်စောဝင်းအမြင်သိချင်ပါတယ
်။ကျွန်တော်လည်းပို့နေနေနော်ပို့နေနေကြောက်မစင်တော့ပို့ပြီးတော့တင်းမာလာလို့ကျွန်တော်မြင်ပါတယ်နော်။ဆိုတော့အဲ့ဒါပြင်မစင်ကျွန်တော်ရဲ့ဟိုနိုင်ငံတစ်ခုနဲ့လည်းအားရတဲ့တစ်ခုပေါ့ဗျာဟုတ်တယ်မလား။ဒီလုံကတော့ရှိနေတာပဲပေါ့အခုချိန်ခါကျတော့ကဲဒီလိုအတိတ်ဟိုစံရအရောက်ခင်ဗျာသာမြင်ထားရဲ့ဟိုရက်ပဲဟိုဒီလိုပြီးဆုံးရတဲ့စက်ပဲဆက်ပါရတာအခုကိုဆိုလေးကိုကျွန်တော်တို့ဆက်ဆက်ပေါ်နေနေပါတယ်ကျွန်တော်အင်္ဂလိပ်ပြောမှဆိုတော့ dual state ပေါ့ဗျာနော်ဟိုဘီလင်းရတော့ကျွန်တော်မြင်ပါတယ်ဆက်ဆောက်နော
်ဟုတ်ကဲ့ခင်ဗျာဒေါက်တာခင်စောဝင်းလေးလိုက်မှာပါခဏနေပြီးပါဦးခင်ဗျာကျွန်တော်ရှင်းနေဦးသိန်းတန်းဦးဖိတ်ခေါ်ကြမှာလေရှင်းနေဦးသိန်းတန်းဦးခုနကကျွန်တော်ပြောလို့ပါလက်ရှိမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးပိုင်းမှာအုပ်ချုပ်ရေးနှစ်ရက်ဆင်ပြန်ဖြစ်နေဆိုတဲ့သဘောတုံ့တက်မှုပေါ်မှာဘယ်လိုမြင်ပါလဲခင်ဗျာ
ဟုတ်တယ်ဗျာကိုကခေါင်းလေးစားကိုတခြားဖြစ်နေခေါင်းကသွားတာတနည်းကကိုကသွားတာတနည်းပေါ့နော်ဒါ2008ဖွဲ့စည်းပုံကလုပ်ထားတဲ့အခင်းချင်းပေါ့ဗျာဒါကြီးအတိုင်းကြီးတော့မကောင်းဘူးဗျာကျွန်တော်တို့ဒီချိန်မှာကျွန်တော်ဒီမိုကရေစီအတွင်းပူးပေါင်းရေးကာလအတူတည်းဒီအခင်းချင်းတော့လည်းမကောင်းပါဘူးဒါကိုကျွန်တော်တို့အမြင်ဆုံးဖြေရှင်းရမယ်စက္ကနာဖြစ်ပါတယ
်စစ်တပ်ကတော့ပြောပါတယ်ခင်ဗျာသူတို့ကရတ္တာဆူရရဲ့ဟိုနန်းညွန်မှုအောက်မှာသူတို့ရဲ့လုံဆောင်ချက်တွေဥပမာဆိုလို့ရှိရင်ရခိုင်ရေးကိစ္စနဲ့ပတ်သက်လို့ထုတ်ပြန်ချက်မှာလည်းနိုင်ငံတော်တမရရဲ့လမ်းညွှန်မှုကိုသူတို့ခံယူရဆိုတဲ့သဘောမျိုးသူတို့ရေးတယ်ထုတ်ပြန်ပါတယ်သူတို့အနေနဲ့ဒီလက်ရှိဖွဲ့စည်းပုံကအရာကူကဒီတမရရဲ့အောက်မှာရှိတယ်တမရရဲ့လမ်းညွှန်မှုခံယူရဆိုတဲ့သဘောမျိုးတော့ပြောနေပါတယ်ရှိပါတယ်တကယ်ပဲလားခင်ဗျလက်တွေ့မှာ
ဟုတ်ကျွန်တော်ထင်နေရဒီဖွဲ့စည်းပုံအရာတမရအောက်မှာစစ်တပ်ရှိရဆိုတာမျိုးမပေါ်ဘူးရဲ့ဟိုဒီကောင်းတော့ဒီကဒီကားလုံးပါတယ်ကနောက်ကိုဖွဲ့စည်းပုံအခြေခံဥပဒေကဒီရည်ရည်ကာဝေးရဲ့နောက်တစ်ခါဒီမေဇက်ကအကုန်လုံးကဒါတက်မလို့ကာဝေးဥပဒေကခန့်တာပေါ့ဗျာခန့်တော့အဲ့ဖွဲ့စည်း2010ဖွဲ့စည်းပုံချင်အုပ်ဒီမှာကိုကပိုင်ပိုင်ခြားခြားတမရအာဏာနဲ့ဘာတွေလုပ်ပိုင်နိုင်တယ်ဆိုတာပြောကမရှိပါဘူးဒီချင်းနဲ့ဥပမာကျွန်တော်တို့မြင်နေတာပဲဗျာတပိုင်ပြည်သိမ်းတဲ့ထက်မှာတပိုင်ပြည်သိမ်းကချိုးစစ်တွေရဖို့ညင်ကြတာပဲဗျာဒါပေမဲ့တိုက်ပွဲတွေဆက်ဖြစ်ဟောမနာနားမထောင်ဒါဆိုရင်ကျွန်တော်တို့ရတားအစိုးရနဲ့ဒီတက်မလို့နဲ့တော့မဟုတ်ဘူးနော်ဒါသူတို့အချင်းချင်းဘုရားကြီးသိမ်းသိမ်းဒါအရင်ကဘုရားကြီးဒိတ်စိတ်ပေါ့ဗျာဒါရတားရောင်တောင်းထားတာပေါ့အဲ့ဒါအဲ့တော့မှအဆင်မပြေခဲ့ဘူးအဲ့တော့ကျွန်တော်တို့ဒီအဲ့ဒီဟာကတိတ်ကိုယ်ကိုယ်ပြေကမရှိဘူးဗျာဖွဲ့စည်းပုံည
ဟုတ်ကဲ့တစ်ဖက်မှာစဉ်းစားမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့ဒီမိုကရေစီအလှည့်ပြောင်းအခုပြောင်းမှာဒီအခုလိုမျိုးဖွဲ့စည်းပုံနဲ့တစ်ဖက်ကစစ်ဘက်ကလည်းပါဝင်နိုင်တဲ့အနေအထားမျိုးအခုလိုနိုင်ငံရေးစနစ်ကြောင့်မလို့ဒီမိုကရေစီအခုပြောင်းအတွက်အားသာချက်တွေရောဖြစ်နိုင်ဘူးလား
ဖြစ်နိုင်ဘူးကြာဒါအကြကြီးအခုကျွန်တော်တို့ဒီရုပ်တိုက်ဆွဲနေတာပဲကျွန်တော်တို့သွားမဲ့နန်းကျောင်းမှာနောက်ချက်ပဲဒါဒီလူကြီးဖြစ်နေတာကတော့ဒီခုနလိုအရေးကြီးတဲ့အုပ်ချုပ်ရေးအပိုင်းကြီးဟာနိုင်ငံတော်တပ္ပရနဲ့ဒီအစိုးရလက်အောက်မှာမရှိဘဲနဲ့ပြီးကြဖြစ်နေတဲ့ကိစ္စသူတို့တိုင်နေနိုင်နေဆိုပေမဲ့ကျွန်တော်တို့ကိုမြင်ရသေးရတော့ကတော့တက်တက်စီဖြစ်နေတယ်အခုလည်းမြင်နေရတာပဲဒီဘက်ကလည်းစုတောင်းမိုးတွေတောက်ခံပွဲတို့တစ်ဘက်ကလည်းတောက်ခံပွဲတွေလုပ်ဆိုတော့ဒါမျိုးကကောင်းတဲ့အလားအလာမဟုတ်ဘူးကဒါကျွန်တော်တို့အားသာချက်ရှိတယ်လို့မထင်ဘူ
းဟုတ်ကဲ့ခင်ဗျအဲဒီလိုင်းပေါ်မှာခဏနေပြီးပါကျွန်တော်ကုတီဟောက်ကိုပါဖိတ်ခေါ်ကြပါလိမ့်ကုတီဟောက်ကြားရမယ်ထင်ပါတယ်ခင်ဗျခုနကဆွေးနွေးကြပြီးပါပဲလက်ရှိနိုင်ငံရေးစနစ်မှာအုပ်ချုပ်မှုပုံစံနှမျိုးဖြစ်နေတဲ့စစ်တပ်ကစစ်တပ်ပုံစံမျိုးနဲ့တွားနေတဲ့အစိုးရနဲ့မတူဆိုတဲ့ဒီပေါ်သုံးသက်ချက်လေးသိကြပါလိမ့်အရင်ဆုံး
ဟုတ်ကဲ့ကျွန်တော်အမြင်ပြောရရင်တော့ဘာလို့ဒီ2008အခြေခံဥပဒေကဒီမိုကရေစီမဆန်ဘူးတမတော်ကလည်းဟာဟိုသူတို့ရဲ့လုပ်ပိုင်ခွင့်တွေရပိုင်ခွင့်တွေအများကြီးရယူထားတယ်ဆိုတော့ကိစ္စတော့အားလုံးလည်းသိထားပြီးသားပါပဲဟုတ်တယ်လည်းပဲကျွန်တော်ဒီမှာကျွန်တော်အမြင်ပေါ့နော်ကျွန်တော်ဟိုသဘောပြောသွားတဲ့ပုံစံတွေနဲ့လည်းကျွန်တော်ဒီပိုင်းသဘောတူပါတယ်တော်တော်ကျွန်တော်အမြင်ကတော့တမျိုးပြကျွန်တော်အမြင်ကတော့ဘယ်လိုလဲဆိုတော့ဒီကိစ္စလူချင်းကျွန်တော်တို့သဟဇာတာမဖြစ်တာပေါ့နော်ဒီစစ်တပ်မှာစစ်တာဝန်ထမ်းဆောင်နေတဲ့ကျွန်တော်တို့ဒီစစ်တပ်ခေါင်းဆောင်ပိုင်းနေနဲ့ကျွန်တော်လက်ရှိအစိုးရပေါ့နော်ဒီဒေါက်တာစုကြည်ပါဝင်တမရာကြီးရှင်ကျော်တို့လည်းပေါ့နော်တို့ဒီလူအရပေါ့နော်လူပုဂ္ဂိုလ်အရကိုကျွန်တော်တို့ဒီပူပေါင်းဆောင်ရွက်တဲ့အခါမှာလုံလောက်တဲ့ကျွန်တော်တို့ကြည်ကြည်ရင်းနှီးမှုဟိုပါပေါ့နော်ဒီအလုပ်ငန်းမှာတကယ်ကိုရဲပေါ်ရဲပတ်လို့အစိုးရတစ်ခုရဲ့အောက်မှာဟလာတင်းနေဆိုတဲ့စိတ်ဓာတ်မျိုးတွေနဲ့ပူပေါင်းဆောင်ရွက်အားနည်းနေတယ်လို့ကျွန်တော်မြင်တယ်အဲ့ဒါကလည်းတော့ပြောတဲ့ဒီအခြေခံဥပဒေအရပြန်ပြောမယ်ဆိုရင်အခြေခံဥပဒေကတော့လိုက်ပြီးနောက်ဆက်နေတဲ့သဘောမျိုးတော့လုံလောက်စွာတော့မရှိသေးဘူးတော်တော့ပါစီနေလဲဆိုတော့အခြေခံဥပဒေရဲ့သဘောတရားအရအတ္တမတော်ကအင်ရှင်ဖြစ်နေတယ်ကျွန်တော်တို့ဒီငါးဖြစ်တာစာဝင်ယူခွင့်ရတယ်ပေါ့နော်အယူကောက်ပေါ်တဲ့တာဝန်ယူခွင့်ရတယ်အစိုးရကအိမ်ငါးငါးနှစ်စာချုပ်ထုတ်တာအိမ်ငါးလို့ဖြစ်နေတော့သူကတစ်ဖက်ကအင်ရှင်သဘောမျိုးသူကအများနဲ့ပန်းမဲနဲ့ဖြစ်နေတဲ့အနေအထားနဲ့ဟိုသက်ခံနေတာဖြစ်တဲ့အတွက်ကြောင့်မလို့အစိုးရသမ္မတအပေါ်မှာရှိတော်လဲပဲသမ္မတကစီမံပေါင်းရွက်ခွင့်ရှိတော်လဲပဲသို့ပါပြောလို့အင်ရှင်အိမ်ငါးလို့မျိုးပေါ်တော့သိနေတဲ့သဘောအလုပ်ငန်းသဘောအရောတသိနေတသားလည်းမဖြစ်တဲ့သဘောတွေကလုပ်ငန်းမှာအနောက်ဆက်ဖြစ်တယ်နောက်တစ်ခါပြဿနာတစ်ခုဖြစ်လာတယ်ဘေးရောဆိုးကျိုးတစ်ခုရှိလာတယ်မှာသူ့တာဝန်ကိုယ်တာဝန်ဆိုလည်းဟိုအပြန်အလှန်လက်ညှိုးထုတ်မှုတွေရှိတာပေါ့နော်ဆိုတော့ဒါလေးတွေကကျွန်တော်အမြင်ပြောရရင်တော့ဒီတသိနေတသားလည်းဆိုတဲ့စိတ်ဓာတ်မျိုးရှိရဆိုလို့ရှိရင်ဥပဒေတွေကကျွန်တော်တို့အားနည်းသွားပါလိမ့်မယ်ဥပဒေကအရေးမကြီးတော့ဘူး
ဟုတ်ကဲ့
လို့မရှိတော့ဥပဒေတွေကိုကင်ဆယ်ပြီးတော့ကျွန်တော်တို့ပြောကြတယ်ဥပဒေကတူကတာဝန်ရှိတယ်တူကတာဝန်ရှိတယ်ဘယ်လိုဖြစ်လာတာပါအဲ့တော့တပ်ပနာအစလုံးစပြောမယ်ဆိုရင်ခေါင်းဆက်စုကြည်တို့အဖွဲ့ကအချိန်တော့အတိုက်ခံဖြစ်ခဲ့တယ်အတိုက်ခံနဲ့ဟာကျွန်တော်ဒီတပ်မတော်နဲ့ဆွဲလုပ်ရတဲ့အခါမှာကျွန်တော်တို့ဒီသဟသာကမဖြစ်ဘူးပါအဓိကကြတယ်အစင်းနဲ့တသားလည်းမရှိဘူးအဓိကကြနေတယ်လို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်ကကုတီဟာသတင်းသမားဖြစ်တော့ကျွန်တော်တစ်ချက်မေးချင်ပါတယ်အဓိကတော့တမရရဲ့ကြီးညာချက်ဒီမှာတော့သူတို့ဟာရတားဆူရအောင်မှာလက်ညှိုးမှုခံနေဆိုတဲ့သဘောထားမျိုးတော့ပြောပါတယ်ဒါပေမဲ့တစ်ချက်တမရဘက်ကသူဟာသူ့ရဲ့အုပ်ချုပ်ရေးနဲ့သူ့ဟာသူရည်တည်နေတယ်ဆိုတဲ့ message မျိုးလူတို့ကိုပြောတာပေးတာမျိုးတော့တွေ့မိတာသတိထားမိပါလား
ဆိုတော့ဗျာဟိုတချွေတင်လို့တဲ့ကိစ္စမျိုးတွေနဲ့ဥပမာဆိုကြပါစို့ကျွန်တော်တို့ဟိုတော့လောက AND ပါတီနဲ့တွေ့တဲ့ကိစ္စမျိုးတွေဆိုလို့ရှိရင်ဒါကဟိုဘယ်လိုပြောမလဲတော်တော်လေးဟိုလုံထုံးလုံကြီးသဘောအရကျွန်တော်တို့အမြင်မှာပေါ့တော့ပေါင်းကျော်တယ်လို့ကျွန်တော်မြင်နေကြတော်တမတော်ကပါတီတစ်ခုနဲ့တွေ့ပြီးတော့ကျွန်တော်တို့တချို့ဒီတက်လှုပ်ရှားမှုတွေဟိုကျွန်တော်တို့လောက်တာမျိုးတွေ့ရတယ်ဒါကလည်းကျွန်တော်နားလည်တာတော့ဟိုတမတော်တော့အကြောင်းကြားမှာပဲသို့တော်လည်းပဲဟိုအခြေခံဥပဒေရဲ့ခွင့်ပြုတာတွေသူဒီတက်ရလှုပ်ရှားမှုတွေကိုကင်တွေ့တဲ့အခါမှာဟိုလုတ်ပြီးမှလုတ်ဖို့ဆုံးဖြတ်ပြီးမှအပြိပေးတာမျိုးလွတ်လွတ်ရတဲ့အနေအထားရှိတယ်အချိန်လေးလိုအပ်တတ်တော့ပေါ့ဗျာဆိုဒီလိုအပိုင်းမျိုးတွေပါကျွန်တော်တို့အရသာအဆိုးရတာဒီလုံခြုံရေးကိစ္စတွေဟလာစီမံခန့်ခွဲမှုကိစ္စတွေမှာဟိုတော်တော်လေးလောကကံအခက်တယ်ထက်တယ်ဆိုတာကဒီအခြေခံဥပဒေရဲ့ဒီဟာကိုပေးထားရတယ်ပေါ့နော်ဆိုတော့ဟိုသူကသူထင်လို့လောက်ခွင့်တော့မရှိဘူးတော်တော်လည်းပဲလိုအပ်ချက်တွေကြောင်းလောက်ရတယ်တမရတော့လည်းအချိန်နဲ့တပြေးညီတယ်အကြောင်းကြားတယ်တို့သူကပြောတယ်ဒီညွှန်ကြားချက်တွေခိုင်ရဲပုံစံမျိုးတော့လုပ်တယ်တော်တော်လည်းပဲအချို့အပိုင်းတွေမှာသူတင်လုံချုံရင်းနဲ့ပတ်သက်တဲ့ကိစ္စတွေရခိုင်လိုကိစ္စမျိုးတွေမှာရင်မောင်းတန်းတယ်လို့ပေါ့နော်ဒီသမားရင်မောင်းတန်းတယ်လို့ဖြစ်သွားတဲ့ကိစ္စမျိုးတွေတွေ့ရတဲ့အခါကျတော့အပြင်ပကလည်းကျွန်တော်တို့ဒါလက်ညှိုးထိုးစရာပြောစရာဖြစ်လာတာပေါ့နော်ဒါကလည်းဟိုစိတ်ပိုင်းဆိုင်ရာအရာလည်းကျွန်တော်တို့အချို့အပိုင်းတွေမှာဟိုတဲ့တဲ့မငွေပန်တော့လည်းပဲဟိုဒီကိုဖီအာနန်ကိစ္စမှာဆိုလို့ရှိလို့ရှိလို့ရှင်တဲ့သူ့အမြင်ကသူကလည်းမတူဘူးဆိုတော့သဘောပြတ်တက်ကလည်းပြောကျင်တာပေါ့နော်နိုင်ငံသားသားကိုတို့ကြည်တာတဲ့ဟလာကျွန်တော်တို့ဒီကိစ္စကလူကိုယုံကြည်တာကပို့ပြီးတော့ကောင်းတယ်ပေါ့တိုင်းရင်းသားတွေကိုပို့ပြီးတော့တိုင်းရင်းသားတွေရဲ့လူသားချက်တွေပို့ပြီးတော့အရေးပေးတယ်ဆိုတာအမျိုးလေးပြောတဲ့ခါကျတော့ဟိုတချို့အပိုင်းတွေမှာကျတော့ကျွန်တော်တို့ကဒီထုတ်ပြောတဲ့မီဒီယာတွေမှာထုတ်ပြောတဲ့အပိုင်းတွေမှာလေ့လာကြည့်မယ်ဆိုလို့ရှိရင်အစိုးရသွားနေတဲ့ policy နဲ့တချို့အပိုင်းတွေမှာကဟိုမတူဘူးပြ မတူဘူးဆိုရဲအပြင်ကိုတပတ်ကအတိုက်ခံအတန်လေးနဲ့တော့ဆင်းတဲ့အတန်ဘူးလေးထွက်လာတဲ့ခါကျတော့ကျွန်တော်တို့အစိုးရတစ်ဖွဲ့မှာ policy တစ်ခုရအောင်မှာသွားနေတဲ့သဘောမျိုးပဲတချို့ issue တွေမှာအသိသဘောမတူဘူးဒါအနေနဲ့ကသဘောမကျဘူးဝေးမကျဘူးခွေးသဘောမျိုးတွေကျနေတာဟာကျွန်တော်တို့တော့ကျွန်တော်ပြောသလိုပဲတပင်းထဲမှာနှစ်ဖွဲ့ဖြစ်နေသလိုဖြစ်နေတယ်အဲ့ဒီယူဆတော့လည်းထင်ရှားနေတယ်အခုဆိုတောက်ကန်ဘွဲတွေလို့တကပို့ပြီးတော့ဖို့သွားတာပေါ့နော
်ဆို
တော့ဟိုဒါမျိုးတွေကပြောစရာလည်းဖြစ်လာတာ
ပေါ့ဒီတက်မလို့ထောက်ခံပွဲလို့လုံနေတဲ့ဟာဒီကောတက်ရဲ့သဘောရပါပါမလား
ကျွန်တော်တို့ကတော့ကျွန်တော်အမြင်ကတော့ခုလုံနေတဲ့လူတွေကနောက်တော့အဖြစ်ကတော့ကျွန်တော်တို့ဒီငွေနဲ့ကပေါ့နော်ဒီတက်မလို့ကိုသူကတီးတာဖြစ်ဖြစ်နေဟလာတက်မလို့ကတက်တက်ဆိုတဲ့အယူဆကိုသူကလည်းဟိုဘလို့ခေါ်မလဲပင်ပေါ်အောင်လုံနေတယ်ဘာဖြစ်လို့လဲဆိုတော့သူကလက်ရှိအဆိုးရွားကိုသူကအတိုက်ခံလုံနေတဲ့အင်အားစုများတယ်ဆိုတော့ဟိုလက်ရှိအဆိုးရွားကဟလာတက်မလို့အကူအညီမရဘူးတက်မလို့ကိုအော်ပရေရှင်းပေးချာမရဘူးဆိုသူ့ရဲ့လုပ်ငန်းတွေတော်တော်များအောင်မြင်မှာမဟုတ်တဲ့ပြင်တစ်ခိုင်းလို့ကိစ္စမျိုးကန်ကြွယ်တဲ့နေရာမှာတော့ငင်းညာရေးကိစ္စတွေကန်ကြွယ်တဲ့နေရာမှာပူဆိုးသွားနေတယ်အဆိုးရွားကဘယ်တော့မှအလုပ်ဖြစ်မှာမဟုတ်ဘူးဆိုတော့အဲ့ဒါအဲ့လိုအလုပ်မဖြစ်လေအဆိုးရွားအသုံးမကျဘူးအဆိုးရွားမစွမ်းဆောင်နိုင်ဘူးလို့ပြောနိုင်လေအတိုက်ခံနိုင်ငံကြီးကတော့အောင်မြင်တယ်လို့ဖြစ်နေတယ်တို့ကြောင့်မလို့တက်မလို့နဲ့လက်ရှိအဆိုးရွားနဲ့မပြေလေရေးဝင်လေသူကလည်းထင်ရှားစေချင်တယ်မပြေလေဘူးလို့ငတလေးအတန်ထွက်ရင်တအားကြီးသူအကြီးစီအောင်ချက်ကျင်တဲ့သဘောမျိုးရှိတယ်ဒါတောင်မလို့ဒီတက်မလို့ဆိုတာတကယ်တော့နိုင်ငံရေးအဖွဲ့စည်းလည်းမဟုတ်မလို့ဟုတ်တဲ့အတွက်ထောက်ခံကြလည်းမလို့ပို့တော့နိုင်ငံရေးပါတီတကယ်ဆိုနိုင်ငံရေးအဖွဲ့စည်းတစ်ခုလည်းတကယ်ဆိုလူထောက်ခံမှုအခင်းကျင်းတွေလောက်ကြတာဟာဒီချက်လက်ကိုဒီတော့ကွဲပြားနေတဲ့ချက်လက်ကိုသူကထင်ရှားစေချင်ပြီးတော့အဲ့ဒီကထွက်ပေါ်လာတဲ့နိုင်ငံရေးအကျိုးချက်ကိုသူကကြကျင်နေတဲ့သဘောဖြစ်နေ
တယ်။
ချင်းနေတဲ့ပူဆိုးကုန်တာပေါ့ပြီးလို့မရပဲနဲ့ဟုတ
်အဲ့အခုပင်နယ်ဆွေးနွေးတဲ့ဒေါက်တာခင်စောဝင်းရှင်နေဦးသိန်းတန်ဦးကိုတီဟာလီလိုင်းပေါ်မှာခဏနေပြီးပါဦးခင်ဗျာတော်ရရှင်နေလီလိုင်းပေါ်ရောက်လာကြလို့တချို့အလှည့်ပေးပါရစေကျွန်တော်အရင်ဆုံးအရှင်စန္တာဝရကြားပါလားခင်ဗျာတူဆွေးနွေးမိမြန်လို့ရပါတယ်ခင်ဗျာတင်ပါခင်ဗျာဆွေးနွေးလို့ရပါတယ်ခင်ဗျာ
ခုနကကိုဒီယာကိုမေးတဲ့နေ့ကထဲမှာတခါကြီးပြောတဲ့ဒီတိုက်ရဲ့သဘောထားကိုတက်မလို့ထပ်ခတ်ပွေးတွေကျက်သွားနေတယ်ဥစ္စာတိုက်ရဲ့သဘောထားပါဌနာလို့မေးတာပေါ့လေ
တင်ပ
ါဘုန်းကကျက်ထင်ရင်းနဲ့တက်မလို့နဲ့ကျက်ထင်ရင်းဆိုတာဒုက္ခတစ်ခုရဲ့ကောင်းတဲ့တန်းလိုပဲလို့မြင်တယ်သူတို့ဟာဒီရခိုင်ရဲ့အရေးမှာဘုန်းကြီးဒုက္ခလမ်းနဲ့ဆင်းရဲရင်းကစာချစ်ကြသေးပါပဲဒီလုံချုံရည်တွေကိုနောက်ရှိဖို့စဉ်ကဖြေခံဥပဒေရတတ်မလို့ဒီငင်္ဂသူငင်္ဂသားတွေအကျိုးစီးပွားနဲ့ဆက်ဆက်လိုက်ရမိတုတူတရားကမှတိုင်တယ်စီရမလို့ဘေးနဲ့သူကလောက်ဆောင်နေဒီလို့ဆိုထားတယ်ဖွဲ့ဆိုထားတယ်အဲ့ဒါကိုတတ်မလို့ကအဲ့ချေအောင်ဆောင်နေတယ်လို့ဘုန်းကြီးကမြဲတယ်အဲ့ချေအောင်ဆောင်လိုက်တူကိုသူကထက်တာပေါ့ဗျာ
တင်ပါဗျာ
အဲ့ဒါနော်အဲ့ဒီဘုန်းကြီးကဒီတရှင်ပြည်နေတို့ဆက်ပြည်နေတို့ကပြည်နေတစ်ခုလုံးကိုလုံချုံရည်တွေကိုလုံးနိုင်ပါလေနဲ့ဒီကဲမကကြီးမတဲ့လက်လက်ရဲ့အဖွဲ့အစည်းကိုသူကတိုက်ခိုက်ရှင်းမှုနေပါလေနဲ့ EOS အဖွဲ့ကလေးတစ်ခုကို၅ရက်တခါလောက်နဲ့မရှိမှုနိုင်တော့ဘူးဘုန်းကြီးကတမဲတကအရှိအောင်ဆောင်နေတယ်လို့မြင်တယ်။ဒါကြောင့်စစ်တပ်ဟာသူတကယ်ဘုန်းကြီးအရသာအစိုးရနဲ့အရသာသူ့ကိုအပုတ်ကြအောင်အရသာသူ့ကိုနှံမီတဲ့အောင်အနည်းငယ်ကျန်ဆောင်နေတယ်လို့ပဲခွင့်ပြုနေပါတယ်
တမဖျား
တို့ကြည့်လို့ပါတယ
်တမဖျားရှင်စနာဝရကျေးဇူးပါဖျားတပြီးတော့ဆိုလိုရင်းသဘောပေါက်ပါပြီနောက်တူကျွန်တော်ဖိတ်ခေါ်ချင်ပါတယ် slide ဖွေကုန်တူတူလေးဆွနေမြင်မြန်လို့ရပါတယ
်ဟုတ်ကဲ့တမတော်နဲ့ဟောအရတအဖွဲ့စည်းကိုကျွန်တော်တို့ဖွဲ့စည်းကွန်ချေခေါင်းပေကအာနာခွေးဝေတဲ့နေရာမှာတမတော်ဒီဟောနိုင်ငံတမရဒီဟောဒီလုံးကြီးအထုထိတ်ဆိုတဲ့ဥစ္စာကအထုထိတ်ဆိုတာအဆောင်ရောင်လောက်ကိုပဲအာနာပေးထားတာဖြစ်တယ်အဲ့ဒါကြမ်းကြရတော့ဤဥပဒေရှိပြီးတော့ခွဲနေဆိုရင်အနာခွဲဝင်နေဆိုရင်အစိုးရဆိုရင်တော့တက်မလို့ကိုအမိတ်ပြင်းနိုင်စွာတော့မရှိပါဘူးအဲ့တော့အခုမှဆိုရင်ဘာဖြစ်လို့အဲ့ဒီ coin နဲ့တလဲဆိုရင်အာဒီတက်မလို့ကသူကရွေးချယ်တဲ့ဥစ္စာမဟုတ်ဘဲနဲ့သူကသူ့ဟာသူကသူဖြစ်လာတော့ကချိုးကလည်းပဲပြဿနာကြီးမှဆုံးကအခုသူ့ဟာသူပင်စင်ဇူရဲ့ဥစ္စာပင်စင်မဇူရောပဲနဲ့ဆက်တိုက်ဖြစ်လာတဲ့ခါကျတော့ဒီဥစ္စာပြဿနာကြီးကပုံမှုပြီးတော့မှကြီးထွားလာတာဖြစ်တယ်အဲ့တော့ရည်ရှိမှကြည့်ရင်တော့ပွက်တိုင်မှုတော့ထပ်ပြီးတော့မှရှိနေမှဖြစ်တယ်။ဘာဖြစ်လို့လဲဆိုတော့ဟိုတက်မလို့ဒီအခြေခံဥပဒေကိုထိုက်ကဟိုတမရလေးအောက်မှာပဲရှိတယ်လို့ပြောပြမယ်။တကယ်တမ်းကျတော့တော့မရှိချင်ဘူးဆိုမနေချင်ဘူးဆိုရင်အချိန်တိုင်းမှမနေဘဲနဲ့ကလန့်ကလုံနေတဲ့အနေအထားမှရှိနေတဲ့အတွက်ရှင့်မှလည်းပဲဒီတိုင်းပဲသွားနေအောင်မယ်။သူကလည်းနိုင်ငံကြီးပါတီရှိတယ်၊သူ့ပြည်သူရှိတယ် ဒီထက်လည်းအဲ့လိုရှိတဲ့ခါကြတော့တို့အားပြိုင်နေမှာဖြစ်တယ်လို့ကျွန်တော်မြင်နေကြ။
ဟုတ်ကဲ့ခင်ဗျာကျေးဇူးပါခင်ဗျာကျွန်တော်ဟိုလှည့်ချပေးနိုင်ဆွေးနွေးသူတွေကိုပြန်လှည့်ပေးခြင်းပါလေ။အရင်ဆုံး၈နှစ်ဦးသိန်းတန်းဦးဖိတ်ခေါ်ခြင်းပါလေခင်ဗျာ။ခုနကဆွေးနွေးသွားတဲ့အချိန်မှာဒီမှာဒီတက်ကူထောက်ခံတဲ့ပွဲကိစ္စတွေပါတော့ဒီလုံနေတဲ့ပွဲတွေနဲ့ပတ်သက်လို့ဦးသိန်းတန်းဦးရဲ့မြင်သိခြင်းပါလေခင်ဗျာ
။ကျွန်တော်တော့အကုန်လုံးစတင်နေကြဒီထောက်ခံပွဲတွေတော်တော်သိနေလို့ကျွန်တော်ထင်တယ်လေ။နော်ဟိုတော်တော်သိနေတယ်ဒီဟာတွေကကျွန်တော်တို့အချင်းချင်းကြားမှာဒီလူကြီးကြီးလေလို့ကျွန်တော်ထင်တယ်။ဟိုတကြီးကြီးနဲ့ဟိုတူတူခိုင်းတာကိုရှက်နေကြွားဟိုဒါမျိုးတွေဖြစ်လာနိုင်တယ်နေသားမျိုးတွေ။
ဟောထောက်ခံပွဲဆိုတာကတစ်ဖက်က NLD ပါတီကလုပ်နေတဲ့ထောက်ခံပွဲတွေကိုပါဆိုလိုတာလားအားလုံးပြောရဲဆိုတာ
။ဟိုကျွန်တော်အားလုံးကိုရက်စီခြင်းနဲ့ဗျာ။ဒါကျွန်တော်တဝူးချင်းတဘောပါ
။ဟုတ်ကဲ့။
ကျွန်တော်တဝူးချင်းတဘောရပါ။ဘာလို့လဲဒီ NLD ကထောက်ခံပြန်မလုပ်ပါဘူး။ဒူဒူဒီကြီးရလုံးကတခဲနဲ့ဆန္ဒမင်းနဲ့ထောက်ခံလာကြတာလေ။ထောက်ခံပြန်ရှိပြီ။အဲ့တော့ကျောစကားကားကတော့ကျွန်တော်တို့ကလည်းနိုင်ငံတကာကိုပြကြနေတယ်သူရယ်နိုင်ငံတကာပြည်သူပြည်အလုံးကအလို့သားတွေကိုအစိုးရရဲ့အောက်မှာရှိပါတယ်လို့ကြားကြနေတာလည်းသူရယ်ဗျအဲ့ဒီလိုကြားကြနေတာလုံရင်းလုံရင်းနဲ့တစ်ခါကလည်းဟိုဒီဟာတွေကိုဟိုကလန်တက်ကလန်တက်လာရင်လည်းဟိုဘက်ကအခုဒီပြောတော့ထောက်ခံဖို့ကြိုးပြဒီဘက်ကထောက်ခံဖို့လုံးကြဆိုရင်တော့ကြားရင်ကောင်းမှာမဟုတ်ဘူးကျွန်တော်တော့သဘောမတူဘူးဗျကျွန်တော်တော့ဒီသဘောရ
ဟုတ်ကဲ့အခုအနေထားကဒီထောက်ခံပွဲတွေကတစ်ဖက်တစ်ဖက်အားပြိုင်နေတယ်လို့တက်ရောက်နေပြီလား
တကယ်ရောက်နေတယ်ဗျအခုကျတော့ဥပမာအရင်ဆိုးပြောတာဒီဘက်ကဒီလိုပေါ့ဗျဘာသာပေါင်းလို့စုတောင်းပွဲတွေပါလို့လုပ်တယ်နောက်တစ်ဖက်ကဒီဟာဒီဘက်ကခုနကလိုနိုင်ငံတော်တိုင်းကပုဂ္ဂိုလ်ထောက်ခံတယ်ဒါအကြည့်ဟုတ်ပြီအခုဒီဘက်ကတခါပြန်လာနေပြီဟာတက်မလို့တဲ့နိုင်ငံဝန်ထမ်းတွေထောက်ခံပွဲဆိုပြီးတော့ပြန်လာတဲ့အခါကျတော့တစ်ဖက်နဲ့တစ်ဖက်ပေါ့ဗျပို့ပြီးတော့စိတ်ကန်းပွဲလာကြတယ်ဖြစ်လာတယ်ကျွန်တော်ထင်တယ်ဗျဟု
တ်ကဲ့
ဒီဟာကကောင်းတဲ့ကိစ္စမဟုတ်ဘူ
းဟုတ်ကဲ့ကိုတီဟာကဘယ်လိုမြင်လဲခင်ဗျာနှစ်ဖက်အခုထောက်ခံပွဲတွေလုပ်နေတဲ့ကိစ္စနဲ့ပတ်သက်လို့
ကျွန်တော်ပြောချင်တာလည်းအဲ့ဒါပဲဆရာဦးသိန်းသားဟိုကဲကျွန်တော်သဘောတူပါတယ်ကျွန်တော်ကဒီပထမဆုံးကကျွန်တော်တို့ဒီနိုင်ငံတကာဖိအားတွေကိုကျွန်တော်တို့ကဒီပြီးတော့တခါတည်းတုံ့ပြန်မှုအတွက်ကိုကျွန်တော်တို့တိုင်းပြည်မှာအဆိုးရနဲ့တသားပဲရှိတယ်ဟလာဒေါ်ကကူကြီးကိုယုံကြည်မှုရှိတယ်အားလုံးကဘာသာပေါင်းစုံရောအားလုံးပေါ့နော်တသားပဲရှိတယ်ဆိုကျွန်တော်တို့ကြစနိုင်တယ်ဆိုလို့ရှိလို့ရှင်လားကျွန်တော်တို့ကလုံလောက်ပါပြီဆိုတော့ဒါပေမဲ့လည်းအခုလိုဆက်ပြီးတော့ထောက်ခံပွဲတွေလုပ်နေတဲ့ကိစ္စကကြတော့တစ်ဖက်မှာနိုင်ငံရေးအရာအားပြန်မှုတွေကိုညာခေါ်တယ်လို့ဘယ်လိုခေါ်မလဲတွားပြီးလက်တို့တယ်လို့ပေါ့နော်တွားဆွတယ်လို့ဖြစ်တယ်လို့ကျွန်တော်ထင်တယ်ဒါကြောင့်လည်းတစ်ဖက်မှာလည်းအဲ့လိုပေါ့ဟိုတက်မတော်ကိုထောက်ခံပွဲဆိုတာအမှန်တော့တကယ်တော့လုတ်ဆရာမလို့ကြတက်မတော်ကထောက်ခံမှုနဲ့ရက်တည်တာမှမဟုတ်တာဆိုတော့ဟိုနိုင်ငံရေးဆန်တဲ့ဟိုပေါ့နော်ဟိုတိုက်ပွဲတွေကိုကျွန်တော်တို့ဒီလက်ဆပြစ်တယ်လို့ဖြစ်ပြီးတော့မလို့အဖဲနဲ့ကျွန်တော်တို့တိုင်းပြည်မှာဟလာဟိုတခြားအလုပ်တွေများပြီးရှုပ်ထွေးနေရတဲ့ကြားထဲမှာနိုင်ငံရေးတန်ရှင်ပေါ့နိုင်ငံရေးဟိုတစ်ဖက်တစ်ဖက်အားပြိုင်မှုတန်ပြီးတော့အားယူအားကောင်းလာတာဟာကျွန်တော်တို့တကယ်တတိမာတီတီငင်းနေတဲ့တခြားဒီစီပွားရေးပညာရေးလူမှုရေးဤဆောင်ရေးလုပ်ငန်းတွေလုပ်ဖို့တော့ခက်သွားတယ်အနေထားရှိတယ်အဲ့တော့ကျွန်တော်တော့ပြင်ပြောရင်ဟိုရက်သိမ့်ပြီးတော်သိမ့်ပြီးပေါ့နော
်ဟုတ်ကဲ့ခင်ဗျအခုကနှစ်ဖက်ထောက်ခံပွဲချို့သုံးသက်ကြတာကြတော့ဒါထိတ်တိတ်တော့မဖြစ်သေးဘူးဒါပေမဲ့ proxy war ပေါ့နော်ထက်တဆင့်ကန်ဖြစ်နေကြတယ်တက်တော်လို့ယူဆကြတာရှိတယ်အဲ့တော့ကျွန်တော်ဒေါက်တာ
ဘောသွားနေပြီကဟုတ်ကဲ့
ဟုတ်ကဲ့ဒေါက်တာခင်ဆောင်ဝင်းကိုမေးချင်ပါတယ်ခင်ဗျစစ်တပ်ကိုနိုင်ငံကိုနိုင်ငံရေးမှာဝင်ကစားနေရဆိုတဲ့အရေးအောင်မျိုးတွေတွေ့ရပါလားခင်ဗျ
ကျွန်တော်အများကိုဖင်ရှားပါတယ်နော်ခုကစစ်သားပြည်ယူတယ်လေနော်ဆိုတော့ဒီရဖက်ကာကူရှင်သူအများစုကသူရပြီးတော့နော်ခါးထားတဲ့အစုအဖွဲ့ဖြစ်ပါတယ်အဲဒီအချိန်မှာစက်မလို့နေတဲ့ဝင်ထောက်ခံမှုယူပြီးဆွဲသူကကျော်လေးကိုတွဲနေပါပြီနော်ကျွန်းမဲ့ဒီစက်မလို့ဆွဲဖွဲ့ကတော့သူကသူ့ရင်းဟာသူကဆွဲနေပါပဲဒီရသားဒီလူကထောက်ခံပြီးဖြတ်ထားတဲ့ဖွဲ့စီရတော့ကွာကိုရဲ့အနေထားကိုပြဖို့လိုတယ်နော်အရာရမှာဟိုအောင်စင်တီတီဒီအစီအစဉ်ဒီပြင်းလို့မရဘူးကိုကတော့အားရချက်တွေရရှိနေရယ်နော်အရာရမှာဒီတောက်တော်ကြီးပဲသွားပြီးတော့ကိုကလည်းထိုးပြီးတော့ဟိုအပြစ်ချာလို့မရဘူးကိုကကိုကကိုယ့်အင်အားကိုပြဖို့လိုတယ်အဲ့ဒါကိုအားနေနေပါတယ်ဆက်နေတာ
ဟုတ်ကဲ့ခုနကတချို့အချင်းကြီးတွေမှာတချို့ဆွေးနွေးကြတချို့ပြောကြဆိုကြတဲ့အခါမှာလက်ရှိအစိုးရကစီမံခန့်ခွဲမှုအားနည်းတယ်ပေါ့နော်။အော်တက်မတော်အနေနဲ့လုံနိုင်စွမ်းနဲ့ဆိုတော့ရှိတဲ့ဟာမျိုးပြောတာဆွေးနွေးကြတဲ့ခါကျရင်ဖြစ်လာတဲ့ခါကျတော့အကယ်၍များအချင်းတွေကရိုးရိုးရဲဥမာဆိုရင်ရခိုင်လိုအချင်းတွေမျိုးပေါ့ပို့ပြီးတော့ဆိုးလာမယ်ဆိုရင်စစ်တပ်ကတဖန်ပြန်ပြီးအာဏာသိမ်းနိုင်တဲ့အလားအလာမျိုးတွေအချင်းတွေမျိုးတွေကိုအရေးအောင်မြင်ရပါလား
။ဒီလိုပြောတာဆိုဗျာဒါပေမဲ့အာဖိယဆွေဟန်ကအချင်းရ28ခုနဲ့အချင်းဥပဒေမှာကိုပါပြီးသားနော်အရင်နဲ့ကြောင်းလို့ဆိုရှင်ကျတော့အနာဂတ်ဆံမလို့အလိုလေးကိုဆင်းရမယ်ဆိုရင်ဒီဆံမို့ရှိနေတယ်လေဆိုတော့ဟိုဒီနေ့ကပြောဆင်းတော့ဟိုစစ်အမေနဲ့ကအနာဖေးကိုမလိုဘူးနော်အချင်းဥပ္ပေရကငါတို့စီကိုအလိုလေးကိုဟင်အချင်းလေးရအဲ့ဒါဆင်းရမယ်ဆိုရင်ဒီဆံကိုသူကချက်ပြီးတော့ဆွဲပြီးတာအခုမှကလည်း
ဒီလိုရမယ်ဆယ်အရေးရှိတဲ့ပေါ်ရဟုတ်လားကိုယ့်ရဲ့စမ်းဆောင်လည်းဟိုတစ်ခုပြဖို့လိုတယ်နော်အဲ့တော့ကိုယ့်ဘက်ကလည်းအရေးရှိအောင်ပြပါအရာရာမှာဟာငါတို့ကဆက်ကအလားပေးလို့မယ်အလားပေးလို့ဆိုပြီးတော့ဒါပေမဲ့လုံးချုံလို့မရဘူးကိုယ့်ဘက်ကညှန့်ခင်းလို့ရှိတော့အခန်းမှာကြီးပဲအဲ့လိုပဲကျွန်မမိပါတယ်ဟုတ်ကဲ့ခင်ဗျာကျွန်တော်ရှင်းနေဦးတင်းတန်းဦးလည်းမေးချင်ပါတယ်ဆရာနာ
们就是把这些人的人都压力了，哎，他到底管理有钱不一样，人家一般的超过都把超过为加加超过八六年前的路，啊，就当年那一部分我们呢，把我们这样的什么八一啊，哎，那咱们这些这个啊，路路了才稍微更细一点，哎，这爱心里面都一样，只要那为人啊，就是我就为了辛苦来努力的人，那这爱心呢，就是说多呢，就那路呢，所以啊，这啊，有的人就是过节过，人家一样，啊。我有大家不留嘛嘛，现在无数的留里了。啊，咱们老阿那对不对呢？要不有这个铁道都不行，那一些对呢？二零一年，人家一按那片单啊，这附近那留里啊，都那啥都不叫名字。
好，各位朋友，咱们老乡古地下没见嘛嘞，看呀，古表旮旯嘛，咱们老也看看那不，破纸布嘛罗巴查比达罗没，破纸布也古，这里没有便宜的古，对面再看，现在目前银行水对面没留了吧？便宜嘛嘞，看呀，罗古表旮旯嘛，咱们老也看看那个，不老提留了吧嘞。
班老表，吼，咱这偏偏包装，咱不容易比较，就那个伢阿妈感觉气了，然后都也那个伊嘛包完的，那多嘛包完的，给啥有提效多，比这个地方公司真的多，多好多股，这俺这些年呢，就那刚把股多嘛啵，多到那边生意差乎，阿拉哦，比如讲嘞，就那在嘛，那都出去的不多，啊，对的啊，去的呀，龙江呀，都老讲，那个呀，都老讲，今年我们西边做的，偏偏的呀，阿拉哦，古老都实在偏包的呀，都也比就那地方公司讲来我。所以你能够买新的木阿妈看到的钱。所以我就别找了比如这些的钱就能够把个阿多阿妈说我就说亚达的年龄亚达的年龄的年龄等中央也介绍我代理欧洲也介绍啥啥呀呀别的工作别的人没有比的公共部你代理我阿姑姑姑姑比较的路比欧洲奶奶地方看完奶奶是以前有价比如这么容易看看到偏偏就受装我都奶奶了这种代理啊你们会去真的够年年年年年要装了。包括就是那里头，从中央的目的呢，目的在哪里？张皮皮的，就是说，就是说你嘛呗。
好的，看
咱俩不能就那种单地，都在木西嘛包包的。
好的，看咱就那代理来时间，请谁到了吧？第一个帮我顺利背的，到这看啥文？心里急，我等等我过底下对路，记住明天点嘛的，看代理来时间，咱俩问别话。
应该伢大家来来时间过，那先给家了吧？过了这天，今朝我们等于太今伢别话没事。
American Tamara Donald Trump ga tchin ga tu ye nangan cha ye ya muara san ya achan pe George Papadopoulos ko di ka ni inga ni ma ro chho nei pyo su lai par de Mr Papadopoulos ga pi raw su song san sit se ye pyu ro apyan ya shi twe ko lein ya ga de apit shi de cha win khan pyo su bi naw ta ni ma be Tamara ga akhu lu pyo lai da ba American ywe kaw pwe paw Russia lu cha win naw shat mu ko song san ni de athu song san ye mu Robert Mueller ne le Mr Papadopoulos ka pu paw sa ywet ni ba de atat 30 a ye sign in ne yin nan san ya a chan pe Mr Papadopoulos ha taik daw de lu lu lun ka de ti nit ka tamara trump ga a mwon tin ka da ba da ba mai lo in bureau ka ni yee ta de twitter lu mu ko yan ma ro di lu nge le ko ti de tu taw taik mi shi bu lu lein ma lo pyo tha de george so de lu ga a yee ma pa la de aku tu da phit de democrat de ko da set ba lo tamara trump ga yee ta ka ba de Mr. Papadopoulos ye dila so pai nga apit shi chang win khan che. Now Mr. Trump ye yue kaw pwe mae swe si yong ye mu haw paw manafo ne tu ye lop paw kain bae Rick Gates to go Ukraine kaung saung haw Peter Yanukovych ko thauk khan mu ya aw dollar tan chi ya yu pi si yong lop saung mu twe ne sat sat pi lo pu paw chan si mu ngwe mae khwa cha mu ri ne swae chet tin khan ya da rwe ko American tadin thana chi rwe ga a chi a che phaw pya ni da rwe ko tamara ga thauk pya pi tadin ni ko lop chan phan ti ni da rwe ga ma pi nai ma si nai ko phit ni de lo le pyo so twa ba de shin
tadin chin che ko ma tain ni thai chin nya pe kha da ba din ya season thau lo yin mu ga ma su mu phit pi set pai san ya engineer ga ro Cornelius Turner phit par de jama sha phaw ba din ya season ko taung yu tin set pe twa da ba VO American tan nya be myama ba da season ko myama san don che nya 9 nai ga ni sen nai chi 9 meter 24 25 30 ni 50 ne 9 meter 190 do ga ni phan yu thau lo yin pe kha da ba tora shin mya a lo ko yo sait ba shun lan chan mi ja ba si shin
This program has come to you from the Voice of America, Washington.